Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ18ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုက်ဒိုမီတာ1925 32 51နဲ့လိုက်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းအစီအစဉ်တွေကိုနန်းလောင်နဲ့တူကြီးညာပေးတော့မှာပါကုလသမဂ္ဂအတွင်းမှုချုပ်ဟောင်ကော်ဖီအာနန်ကွယ်လွန်သွားတဲ့အတွက်ကဘာသူကဘာသားတွေနဲ့အတူဝမ်းနဲ့ကြေကဲမိပါတယ်လို့ကုလသမဂ္ဂချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပြီးတော့ဒီကုလသမဂ္ဂဌာနချုပ်ရှိရာဒီနယူးယောက်မြို့မှာလည်းပဲအလန်တိုင်ကိုတိုင်တဝဲလွင့်ထူထားပါတယ်ပါကစ္စတန်နိုင်ငံမှာနာမည်ကျော်ခရစ်ကတ်အားကစားသမားအင်မရန်ခန်ဝန်ကြီးချုပ်တဲ့အဖြစ်ဒီကနေ့ကျန်းသက်စာချိန်ဆိုပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းတွေကတော့အသက်80အရွယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီယာနန်ဒီကနေ့ဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားခဲ့ပါတယ်သူအခုလိုဆုံးမသွားခဲ့တဲ့အပေါ်မှာမြမအရေးလက်တွဲလုပ်ကင်ခဲ့သူတွေကတော့ကြီးမားတဲ့ဆုံးရှုံးမှုအဖြစ်ရှုမြင်ကြပါတယ
်ဒီလောက်ကြီးတူတူလေးပါဒီလိုပေါ့ခွဲခွာသွားမယ်လို့လည်းမထင်ခဲ့ဘူးပေါ့နော်ကျောင်းမြမနိုင်ငံအဲ့လိုတော့ကဘာပြည့်စုအများကြီးဒီအကျိုးဆောင်ပေးပါတယ်လေဘယ်သူရှင်နဲ့ဖြစ်ခဲ့တယ်ဆို
တော့မြမနိုင်ငံကုလယောဂဦးဝေးဝင်းဖြစ်ပါတယ်ရှင်ဒီသတင်းနောက်ပိုင်းအပြည့်စုံနားဆင်ရပါမယ်နောက်လောအိုမှာရေကာတာကြီးကျိုးသွားတဲ့အတွက်ဒီလိုအဖြစ်ဆိုးကြီးကအနာဂတ်ရေအားလျှက်စစ်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဘလို့များပြောင်းလဲမှုတွေဖြစ်နိုင်ပါသလဲဆိုတဲ့သတင်းလွှာနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြမြမတခွင်အစီအစဉ်စနေညဒဲဒီလိုက်အစီအစဉ်တို့ကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအာနန်ဒီကနေ့စနေနေ့မနေ့ဆော့ပိုင်းမှာဆွစ်ဇာလန်နိုင်ငံဘန်မြူကဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်သူကွယ်လွန်ချိန်မှာဇနီးနာနီနဲ့သားသမီးတွေဖြစ်ကြတဲ့အမ်မာကိုဂျိုနဲ့နီနာတို့လည်းအနားမှာရှိနေခဲ့ပါတယ်ကွယ်လွန်ချိန်မှာအသက်80အရွယ်ရှိပြီဖြစ်တဲ့မစ္စတာကော်ဖီအာနန်ဟာ1938ခုနှစ်မှာဂါနာနိုင်ငံမှာမွေးဖွားခဲ့ပြီး1998ခုနှစ်ဇန်နဝါရီလကနေ2006ခုနှစ်အထိဒီကုလသမဂ္ဂရဲ့ခုနှစ်ယောက်မြောက်အတွင်းမှုချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူပါ။သူဟာ2001ခုနှစ်ငင်းငင်းနိုဘယ်ဆုရှင်လည်းဖြစ်ပြီးတော့သူ့ရဲ့ငင်းငင်းနဲ့တင့်မြင့်ရေးဆောင်ရွက်မှုတွေကြောင့်ကမ္ဘာကလေးစားသူဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်တာဝန်ထမ်းဆောင်ပြီးမှမစ္စတာအာနန်ဟာကော်ဖီအာနန်ဖောင်ဒေးရှင်းဥက္ကဋ္ဌအဖြစ်နဲ့ရောတောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာတီထောင်တဲ့ The Elders အဖွဲ့ဥက္ကဋ္ဌအဖြစ်နဲ့ကမ္ဘာငင်းငင်းရေးအတွက်ဆောင်ရွက်ခဲ့ပါသေးတယ်။ကုလသူကွယ်လွန်တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမစ္စတာကော်ဖီအာနန်ဟာကဘာကြီးတာယာလှပဖို့စွမ်းဆောင်သူဖြစ်တာကြောင့်သူကွယ်လွန်တဲ့အတွက်ကဘာသူကဘာသားတွေနဲ့အတူဝမ်းနဲ့ကြွက်မိပါတယ်လို့ Twitter မှာရေးသားပါတယ်။နယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာလည်းဝမ်းနဲ့ကြောင်းပြသတဲ့အနေနဲ့အလံကိုတိုင်တိုးအပ်လွင့်ထူပါတယ်။အနောက်အာဖရိကနိုင်ငံဂါနာသမရနန်နာအော်ကူဖိုအဒူကလည်းကမ္ဘာထိပ်တန်းတပ်တမန်တဦးဖြစ်လာတဲ့မစ္စတာအာနန်ကွယ်လွန်သွားတာကြောင့်ဝန်ထမ်းချင်းထိမ့်မှန်အနေနဲ့နိုင်ငံတော်ဝန်တရင်တပတ်ကြအလန်နီကိုတိုင်တဝဲလွင့်ထူသွားမယ်လို့ပြောပါရယ်မစ္စတာအာနန်ဟာ2016စက်တင်ဘာလမှာဖွဲ့စည်းလိုက်တဲ့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥဆောင်ဥရပြုသူလည်းဖြစ်ပါရယ်ခင်ဗျာ
ပါကစ္စတန် PTI ပါတီကောင်ဆောင်နာမည်ကျော်ခရစ်ကတ်အားကစားသမားအီမရာခန်ဟာဒီကနေ့ပါကစ္စတန်ဟိုနီချုပ်အဖြစ်ကျန်းသစ္စာချိန်ဆိုပါရယ်ပါကစ္စတန်နိုင်ငံအပေါ်တစ္ဆာဆောင်ကြီးမှာဖြစ်ကြောင်းနဲ့သူ့အနေနဲ့တာဝန်တွေကိုယူသားစွာထမ်းရသွားမှာဖြစ်တယ်လို့ပါကစ္စတန်အချုပ်အခြာညှိနှိုင်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုရှေ့ရှုဆောင်ရွက်မှာဖြစ်ကြောင်းအစ္စလာမဘတ်မှာကျင်းပတဲ့ကျန်းသစ္စာချိန်ဆိုတဲ့အခမ်းအနားတွင်ဝန်ကြီးချုပ်ခန်းကကတိပေးပြောကြားသွားပါတယ်။ပါကစ္စတန်လွှတ်တော်ကလည်းတောက်ကြားနေမှာခန်းကိုဝန်ကြီးချုပ်အဖြစ်တင်မြှောက်လိုက်တာပါ။အနှစ်80အတွင်းပဋိပက္ခရေးစစ်ဖက်ကဝင်ရောက်ဆွတ်ဖက်လေးရှိတဲ့အစင်လာကနေခွဲထွက်ပြီးတော့တဟာဒုတိယအကြိမ်မြောက်ဒီမိုကရေစီနှိမ့်လန့်ကြငြင်းငြင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းယူကနိုင်ခဲ့တာလည်းဖြစ်ပါတယ်။အသက်65နှစ်အရွယ်ခန်းဟာအောက်လွတ်တော်က290မဲထဲက196မဲရရှိခဲ့တာဖြစ်ပြီးသူ့ရဲ့ပြိုင်ဖက်ပါကစ္စတန်မွတ်စလင်ဖွဲ့ချုပ် MPL ကရှာဘပ်ဆရစ်က96မဲသာရရှိခဲ့တာပါ။အတိုက်ခံ90လောင်းဟာလက်ဆောင်မှုနဲ့ထောင်နဲ့ဆယ်နှစ်ချမှတ်ခံရတဲ့ဝင်းကြီးချုပ်အဖြစ်သုံးငင်ရွေးချယ်ခံထားရဘူးသူနဝရှာရီယာညီကိုတော်ဆက်သူဖြစ်ပါတယ်။အမေရိကန်နဲ့ဆက်ဆံရေးဆိုးဝါးအချိန်မှာပါကစ္စတန်ဝင်းကြီးချုပ်တည်ဖြစ်လာတဲ့ခန်းအနေနဲ့အကြီးမားဆုံးရင်ဆိုင်ရမယ့်ပြဿနာကစစ်ပွဲရေးကိစ္စဖြစ်တယ်လို့စစ်ပွဲတွေဖြစ်ပေါ်နေတဲ့အိန္ဒိယအာဖဂန်နစ္စတန်နိုင်ငံကပဋိပက္ခတွေကလည်းဒေတာရင်းလုံညုံရေးအတွက်စိန်ခေါ်မှုတရဖြစ်နေပါတယ
်။သမ္မတဒေါ်နယ်ထရမ့်ကသူ့ဘော်တိုက်ခံပြည်သူတွေကိုနိုင်ငံတော်အဆင့်လုံညုံရေးအရယုံကြည်စစ်ချသူတွေစီးရင်ကနေပယ်ဖျက်နေတာကြောင့်အမေရိကန်ထောက်လှမ်းရေးအတိုင်းအဝန်နဲ့အင်ဂျီရောကြတင်းမာမှုတွေပိုးပြီးတော့ကြီးထွားလာနေပါတယ်။ လက်ရှိတရားရေးဝန်ကြီးဌာနကအရာရှိ Bruce Ogle ဒီယုံကြည်စိတ်ချအသူများစီရင်ကနေပယ်ဖျက်ဖို့သမ္မတ Trump ကအစီအစဉ်ရှိတဲ့အကြောင်းမနေ့ကပြောလိုက်ပါတယ် Bruce Ogle ဟာစိတ်ပျက်ဖို့ကောင်းတဲ့သူသူ့ကိုတမရရှိတယ်မြင်မြန်ဖယ်ပြမှဖြစ်မယ်လို့လဲသမ္မတ Trump ကတနင်္လာတွေကိုပြောပါတယ်နိုင်ငံတော်အဆင့်လူညွန့်ရေးအရာယုံကြည်စိတ်ချသူများစီရင်ကနေပယ်ဖျက်မဲ့သူကိုယ်ဦးထဲမှာ Bruce Ogle အပါဝင်ဖြစ်တယ်လို့အင်မီရောကအခုသတင်းပတ်စောပိုင်းလုံးထဲကပြောဆိုထားတာပါပယ်ဖျက်မဲ့သူစီရင်နေထဲမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့သူတွေကဒီအရင်သမ္မတဥပမာလက်ထက်မှာအစိုးရအရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့သူတွေရောပါဝင်ပါတယ် Bruce Ogle ဟာ2016သမ္မတရွေးကောက်ပွဲမှာရုရှားတွေဝင်နှောက်ခဲ့တယ်ဆိုတဲ့ကိစ္စကိုဆွေးနွေးဆစ်ဆင်းနေတဲ့အထူးအကြံပေး Robert Mueller နဲ့လည်းဆက်ဆံနေသူတူဖြစ်တယ်လို့ဒီ Trump ကပြောပါတယ် CIA American ဗဟိုထောက်လှမ်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဟောင်း John Brennan ကိုလည်းဒီနိုင်ငံတော်အဆင့်လုံခြုံရေးအရာယုံကြည်စိတ်ချသူများစီရင်ကနေ Trump ကဒီမကြသေးခင်ရက်ပိုင်းကပဲပြဖြက်ခဲ့ပါတယ်ခင်ဗျာ
ကိုလံဘီယာနိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့တိမ်းနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေကိုစေကုသပေးဖို့အတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်တဲ့ရေတပ်ရေရင်တစီကိုအမေရိကန်ပြည်အောင်စုကဆေးလုပ်ဖို့ရှိနေပါတယ်။ကကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကကိုလံဘီယာနိုင်ငံကနေဝါရှင်တန်ကိုပြန်လာမှသတင်းထောက်တွေကိုအဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောလိုက်တာပါ။ USNS Comfort တင်မောကိုရေတပ်အခြေစိုက်စစ်ခန်းရှိတဲ့ Norfolk မြို့ဗာဂျီးနီးယားပြည်နယ်ကနေဆေးလုပ်မှာဖြစ်ကြောင်းဝန်ကြီးမက်ဒစ်ကပြောပေမဲ့အစီအစဉ်အသေးစိတ်ကိုတော့ပြောမသွားပါဘူး။အခုလိုရေတပ်ဆေးရုံရေရင်ပို့မဲ့အစီအစဉ်ပေါ်ကိုလံဘီယာနိုင်ငံကလည်းဝန်သာကြိုဆိုကြောင်းနဲ့ဒီအစီအစဉ်ဟာလူသားချင်းစာနာထောက်ထားတဲ့အစီအစဉ်အနေနဲ့ဆောင်ရွက်တာဖြစ်ပြီးစစ်သားတွေဆေးလွတ်တာမဟုတ်ပဲဆရာဝန်တွေဆေးလွတ်တာဖြစ်တယ်လို့မက်ဒစ်ကပြောပါရယ်ကိုလံဘီယာသမ္မတအိုင်ဗန်ဒကီနဲ့ရောကာကွယ်ရေးဝန်ကြီးနဲ့တောက်ချာနေကတွေ့ဆုံစဉ်မှာဆေးရုံတင်မောကိုပဲစိတ်ကမှဆက်ကပ်ပြီးတော့ဆေးကုသပေးမလဲဆိုတာကိုလည်းဆွေးနွေးခဲ့တယ်လို့ဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီနေ့ညဘက်သတင်းတွေကို view တွေကနေဆက်လက်ကြည့်ညာနေပါရယ်ခင်ဗျာ။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေနဲ့ကချင်နဲ့ရှမ်းပြည်နယ်တွေကလူနည်းစုတိုင်းရင်းသားတွေပေါ်ဆိုးရွားတဲ့လူခွင့်ချို့ဖောက်မှုတွေကျွလွန်နေဆိုတဲ့ဆွဆွချက်နဲ့မြန်မာတပ်မတော်ကအရာရှိကြီး၃နဲ့နေရောင်းဆောင်တက်ကအရာရှိကြီးတို့အပြင်တပ်မ69နဲ့တပ်မ33တို့ကတပ်ဖွဲ့ဝင်တွေကိုအမေရိကန်ပြည်ထောင်စုကတန်ခတ်ရေးယူလိုက်ပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလူစုဝေးလိုက်တပ်ဖြတ်မှုလိမ်မိုင်းစော်ကားမှုဥပဒေမဲ့တပ်ဖြတ်မှုတွေနဲ့တခြားဆိုးရွားတဲ့လူခွင့်ချို့ဖောက်မှုတွေကိုဒီမြန်မာတဝန်းကလူနည်းစုတိုင်းရင်းသားတွေအပေါ်ကျွလွန်ခဲ့ပါတယ်။အဲ့လောက်ကြီးမားတဲ့ဘေးဒုက္ခခံစားရမှုတွေအတွက်တာဝန်ရှိသူတွေကိုယ့်လူရဲ့ကိုယ်တာဝန်ယူစေရေးအမေရိကန်အစိုးရရဲ့ဒီမဟာဗျူဟာအနေနဲ့ဒီကျွလွန်ခဲ့တဲ့တပ်ဖွဲ့နဲ့ခေါင်းဆောင်တွေကိုဒီဗန္ဓာရေးဌာနကတက်ခဲ့အရေးယူတာဖြစ်တယ်လို့အမေရိကန်ဗန္ဓာရေးဌာနအကြံဖက်ဝါဒရေးရာနဲ့ဗန္ဓာငွေကြေးပိုင်းစုံစမ်းထောက်လှမ်းမှုရေးရာအငြိမ်းတမ်းဝန်ကြီးစစ်ကဲမန္တလေးကဒီတန်ခတ်ရည်ရည်မှုကိုထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မနေ့ကထုတ်ပြန်တဲ့ဒီကြေညာချက်မှာဒီအခုလိုအရေးယူတန်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီဝါရှင်တန်ဒီစီမှာရှိတဲ့မြန်မာတန်ယုံကကြေညာချက်ထုတ်တုံ့ပြန်ရမှာတော့ဒီတန်ခတ်ရည်ရည်မှုချမှတ်တာကိုသိရှိတဲ့အကြောင်းမြန်မာနဲ့အမေရိကန်နိုင်ငံကြားနီးကပ်စွာပူးပေါင်းစွာဆောင်ရွက်နေတဲ့အပြင်နိုင်ငံတော်ဝန်တည်ငြိမ်အေးချမ်းရင်းနဲ့တရားဥပဒေစိုးမိုးရေးကိုအလေးထားဆောင်ရွက်နေကြောင်းနဲ့ဥပဒေချိုးဖောက်သူတွေကိုလည်းဥပဒေနဲ့အညီအရေးယူမယ်ဆိုပြီးတော့ဖော်ပြထားပါတယ်။တောက်ကြနေမှာပဲရိုဟင်ဂျာတွေကိုကူညီပံ့ပိုးရေးနဲ့ဒီကျူးလွန်ထားတဲ့တပ်ဖြတ်မှုတွေအတွက်တာဝန်ရှိသူတွေကိုလို့ရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်ဆိုရအနေနဲ့နောက်ထပ်အရေးယူလှုပ်ဆောင်ဖို့အမေရိကန်နိုင်ငံရေးပါတီကြီး2ရက်ကအထက်လွှတ်တော်အမှတ်18ရောက်ကနိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုစီကိုလိမ့်မှုပြီးတော့စာရေးသားတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ
တရုတ်သမ္မတရှီကျင်းပင်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ရဲ့ဖိတ်ကြားချက်အရလာမဲလကိုပြုံးလာမဲလမှာပြုံယန်းကိုတွားရောက်ဖို့ရှိပါတယ်မြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့အနည်း90ပြည့်အခမ်းအနားကိုတက်ရောက်ဖို့တွားရောက်မှာဖြစ်တယ်လို့စင်ကာပူနိုင်ငံထုတ် The Straits Times သတင်းစာမှာဖော်ပြပါတယ်တဟာ2012ခုနှစ်မှာသမ္မတတာဝန်စတင်ထမ်းဆောင်ခဲ့တဲ့သမ္မတရှီရဲ့ပထမဆုံးမြောက်ကိုရီးယားနိုင်ငံခီးစဉ်ဖြစ်လာမှာပါလွန်ခဲ့တဲ့13နှစ် 2005 ခုနှစ်တုန်းကတော့တရုတ်သမ္မတဟောင်းဟူချင်းတောင်မြောက်ကိုရီးယားကိုနောက်ဆုံးတွားရောက်ခဲ့တယ်လို့ဒီကနေ့ထုတ်သတင်းစာမှာဖော်ပြပါရယ်ဒီလိုလည်းပတ်သွားမဲ့တင်ပင်ပေးရတယ်လဲဆိုတာကိုတော့ The Straits Times တင်စာကဖော်ပြခြင်းမရှိသလိုတရုတ်နိုင်ငံခြားရေးဌာနကိုဆက်သွယ်ရမှာလဲမှတ်ချက်ပေးဖြေကြားခြင်းမရှိပါဘူးမြောက်ကိုရီးယားတည်ထောင်တဲ့အနည်း90ပြည့်အခမ်းအနားကိုလာမဲ့စက်တင်ဘာလ9ရက်နေ့မှာကျင်းပဖို့ရှိနေပြီးသမ္မတရှီရဲ့ခီးစဉ်ဟာနောက်ဆုံးအချိန်ရောက်မှပြောင်းလဲသွားတာမျိုးဖြစ်နိုင်သေးတယ်လို့ The Straits Times ကပြောပါရယ်တရုတ်နိုင်ငံဟာမြောက်ကိုရီးယားအတွက်အရေးပါဆုံးကုန်သွယ်ပေးနိုင်ငံဖြစ်သလိုတရုတ်နိုင်ငံကိုလည်းမြောက်ကိုရီးယားကောင်ဆောင်ကင်ဖက်ကဒီနှစ်အတွင်း3ချိန်တွားရောက်လက်ပတ်ခဲ့ပြီးပါပြီအဲ့ဒီခီးစဉ်တွေအတွင်းနိုင်ငံများစီးပွားရေး ရာပူပေါင်းဆောင်ရွက်ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကာရာလာပြည်နယ်မှာပြီးခဲ့တဲ့ဆယ်ရက်တွင်မိုးသက်ထန်စွာရွာသွန်းတာကြောင့်ရာစုနှစ်တစ်ခုအတွင်းအဆိုးဆုံးဖြစ်တဲ့ရေကြီးရေလျှံမှုတွေနဲ့ရင်ဆိုင်နေရပါတယ်။အခုလိုရေပေးကြောင့်ကြီးကျယ်ပျက်စီးသွားတဲ့မြို့တွေရွာတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီလက်ပတ်ကြီးရှိစစ်ဆေးပြီးတဲ့နောက်အရေးပေါ်အကူအညီရမုံတွေတန်း86ပေးလိုက်ပါတယ်။ကဘာလဲခီးသွားပြီးအလာများတဲ့ဒီဒေတာတွေကမြစ်တွေကာတမန်တွေနဲ့တောက်သုံးရေလောင်ကန်တွေလည်းရေတွေရှင်သွားခဲ့ပါတယ်။စံကြီးတင်အောင်ရွာသွန်းခဲ့တဲ့မိုးကြောင့်ဒီလမ်းမကြီးတွေအိမ်တွေလည်းရေမြုပ်နေပြီးတော့လူပေါင်း2,000ကျော်လို့လဲကေဂျေအစ်ခန်းတွေမှာခိုလုံနေရပါတယ်။ဒီကနေ့မနက်ပိုင်းမှာပဲဒေတာတွေနေရာတချို့မှာမိုးသီးထန်စွာရွာသွန်းလာတဲ့အတွက်ရေပေးတဲ့ဧရိယာပူကျဲလာသလိုကေဂျေအစ်အဖွဲ့တွေလည်းဆင်လွတ်ဖို့နှောင့်နှေးနေရပါတယ်။ရေလိုရာအင်ကောင်မှုပေါ်တက်နေကြတဲ့ကြေးရွာနေလူတွေရဲ့အကူအညီတောင်းတဲ့ကိုလည်းအဆက်မပြတ်ဒီဝင်လာနေပါတယ်။အခုလိုမိုးများနေရာကြောင်းလူပေါင်း165ဦးထက်မနည်းတည်ဆုံးခဲ့ပြီးဖြစ်တယ်လို့ဒီလွန်ခဲ့တဲ့3လမိုးရွာသည်စတင်ချိန်ကစလို့အခုချိန်ထိရေပေးကြောင်တည်ဆုံးသူစုစုပေါင်း324ဦးထိရှိသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ရှီမင်းနိုင်ငံမှာစော်ရီဦးဆောင်တဲ့ညမောင်တပ်ဖွဲ့ရဲ့လက်တော်လေးချောင်းထိုးစစ်ကြောင့်ဈေးထဲမှာဖြတ်သွားတဲ့ကျောင်းသားတွေပါတဲ့ဘတ်စကားဒဇင်ထိမှန်ပြီးကလေး40အပါအဝင်လူပေါင်း52ဦးသေဆုံးခဲ့တဲ့တိုက်ခတ်မှုမှာအမေရိကန်လုတ်စစ်လက်နက်တွေအုံပြုခဲ့တယ်လို့လက်နက်အရေးကျွမ်းကျင်သူတွေကကိုးကားပြီးတော့ CNN သတင်းဌာနကပြောပါတယ်။တိုက်ခတ်မှုဖြစ်ပြီးရယူထားတဲ့တပ်ပုံတွေထဲမှာတွေ့ရတဲ့ခြုံထက်တဲ့ပစ္စည်းအပိုင်းအစတစ်ခုကိုကြည့်ပြီးလက်နက်အရေးကျွမ်းကျင်သူတွေကအဲ့ဒီလိုပြောဆိုကြောင်း CNN သတင်းဌာနကတောက်ကြားနေမှာပြောဆိုသွားတာပါ။အဲ့ဒီကွက်ပစ္စည်းပေါ်မှာပါတဲ့နံပါတ်အရာဒီဘုံဟာကမ္ဘာမှာလက်နက်နဲ့ချက်တိုက်လေရင်အကြီးကျယ်ထုတ်လုပ်တဲ့အမေရိကန်ကုမ္ပဏီဖြစ်တဲ့ Lockheed Martin ကထုတ်လုပ်တာဖြစ်တယ်လို့ပြောပါတယ
်။စနေနေ့အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတပြိုင်တည်းထုတ်လွှင့်ပေးနေတာမို့အချိန်နဲ့တပြည်းညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့ဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားခဲ့ပြီးဖြစ်ပါတယ်။ကုလသမဂ္ဂရဲ့80မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူအသက်80အရွယ်ကိုဖီအာနန်ဟာနိုင်ငံတကာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာရုံစိုက်နေတဲ့အရေးတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ပဋိပက္ခဖြေရှင်ရေးရခိုင်ပြည်နယ်ကော်မရှင်ကိုဦးဆောင်သူလည်းဖြစ်ပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်အခုလိုဆုံးပါသွားတဲ့အပေါ်မှာတော့သူနဲ့အတူမြန်မာအရေးလက်တွဲလုပ်ကိုင်ခဲ့သူတွေကကြီးမားတဲ့ဆုံးရှုံးမှုဖြစ်ရှုမြင်ကြပါတယ်။သူတို့ရဲ့ခံစားချက်အမြင်အမျိုးမျိုးကိုစုစည်းတင်ပြထားတာနားဆင်ပါရှင်။ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအာနန်ဟာ2012ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဖြစ်ပြီးတော့သူ့ရဲ့ငြိမ်းချမ်းရေးနဲ့တင့်မြတ်ရေးဆောင်ရွက်မှုတွေကြောင့်ကမ္ဘာကလေးစားရသူဖြစ်ပါတယ်။သူဟာ2016စက်တင်ဘာလမှာတော့နိုင်ငံတော်ဥတိုင်းမင်းကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးကိုဖီအာနန်ရဲ့ဥဆောင်အကြံပေးမှုတွေကိုအကောင့်ထည့်ဖော်၍ဆောင်ရွက်နေသူဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့အခုလိုကိုဖီအာနန်ကွယ်လွန်တဲ့တင်ကြားရတဲ့မှာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်ရှုမြင်ပါတယ
်။ကြံထွက်ချက်တွေကရပြဿနာဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တစ်ခုလုံးရဲ့ပြည်ဝင်အေဂျင်စီနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအဓိကအကြံပြုခဲ့တာဖြစ်ပါတယ်ဒါဒီအကုန်လုံးပါလေ။ဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါတွေကိုဒီချက်ချင်းကြိုးရှိနိုင်မယ်ကျွန်တော်နိုင်ငံအတွက်ကြိုးရှိမယ်ဟာတွေကျွန်တော်နိုင်ငံမှာရှိတဲ့လက်ရှိဥပဒေတွေနဲ့တော့တိုက်ညီမယ်ဟာတွေဒါတွေကိုကျွန်တော်အကုန်လုံးတက်နိုင်ဖို့ကောင်းတဲ့ဖော်ခဲ့တယ်။ဆက်ပြီးတော့လည်းကျွန်တော်ငွေကြေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆက်လက်ဆောင်ရွက်သွားမှာအဲ့တော့ဒါကြီးကြီးဒီကံပြည့်တဲ့မှာဥဆောင်ပေးခဲ့တဲ့ဒုတိယဖြစ်တဲ့အတွက်ကြောင့်မျိုးပြဆိုင်ကူပြန်နဲ့ဆုံးနာနဲ့ပတ်သက်ပြီးတော့ကျွန်တော်စိတ်မကောင်းဖြစ်တယ်။ဘာလို့လဲဆိုတော့ तू ကဟိုနိုင်ငံတကာမှာเนาะအများကြီးအကျိုးပြုနိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့အနေနဲ့တော့စိတ်ကောင်းဖြစ်မိပါတယ်။ကျွန်တော်တို့ဘုန်းနှန်းဆင်လာရခြင်းเนาะကောင်းမှုပြုလုပ်ခဲ့တဲ့ဒီကကောင်းတဲ့အနာဂတ်ရရှိမှာဖြစ်ပါတယ်။ကျွန်တော်အနေနဲ့ကတော့စုမကောင်းတောင်းပြီးတယ်ပေါ့နော်။ကောင်းမှုနဲ့ဘဝမှာရရှိပါစေ။
မြန်မာနိုင်ငံကုလသမဂ္ဂရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးဝေဝင်းကတော့ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအာနန်နဲ့အတူမြန်မာပြည်တွင်းကခီးစဉ်တိုင်းအတူလိုက်ပါခဲ့သူဖြစ်ပါတယ်။ကိုဖီအာနန်အခုလိုရုတ်တရက်ဆုံးမသွားတဲ့သတင်းကိုကြားရတော့သူတော်တော်လေးအံ့ဩသင့်ပြီးစိတ်မကောင်းဖြစ်ရတာပါ
။ယုံတော်မယုံနိုင်ဘူးကြီး။ယုံတော်မယုံနိုင်ဘူးကြီး။ဘာလို့လဲဆိုတော့တော်တော်ပါပဲ။ဒါမြန်မာနိုင်ငံကတော့တူတာတော့ရတယ်။လာတော့ပြီးအဲ့ဒီကောင်လည်းတွေ့လိုက်ရတယ်။ဟိုသူနဲ့လည်းဟိုစကားပြောလိုက်ရတယ်။ဆိုတော့ဒီလောက်ဒီတူတူလေးပါဒီလို ဘောခွဲခွာသွားမယ်လို့လည်းမထင်ခဲ့ဘူးပေါ့နော်။အဲမြန်မာနိုင်ငံတဲ့လောက်တော့ကမ္ဘာပြည်သူအများကြီးဒီအကျိုးဆောင်တွေပါလေဘယ်အစီအစဉ်နဲ့ဖြစ်ခဲ့ရဲဆိုတော့သိရတယ်။မြန်မာနိုင်ငံအတွက်ဒီမကောက်ကမ္ဘာပြည်သူပုံရှင်ကြီးပုံရှင်ကြီးကသူ့ပြဿနာတွေအတွက်ပုံရှင်ကြီးပါ
မြန်မာနိုင်ငံရေးလူခွေရေးငင်းရရေးကိုဒီဇိုင်းမမဆောင်ရွက်ခဲ့သူနိုဘယ်ငင်းရရေးဆုရှင်ကိုဖီအာနန်ကွယ်လွန်ခဲ့ရတဲ့အပေါ်ငင်းရရေးအတွက်ဆုံးရှုံးမှုတစ်ခုဖြစ်မြန်မာလူခွေရေးလှူရှားသူတဦးဖြစ်တဲ့ညီမချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကယူဆပါတယ
်ကိုဖီအာနန်ဆုံးသွားတာကိုကျွန်တော်ကြားတဲ့အခါမှာစိတ်မကောင်းဖြစ်မိပါတယ်။ဘာကြောင့်လဲဆိုတော့သူ့အနေနဲ့ကုလသမဂ္ဂမှာနှစ်ချိန်တိုင်တိုင်အထွေထွေမှုချုပ်ကတာဝန်ထမ်းဆောင်ခဲ့တယ်လို့ကပ္ပငင်းချင်းရေးနိုဘယ်ဆုပိုင်ရှင်လည်းဖြစ်တယ်။အထူးဖြင့်ကုလသမဂ္ဂနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲရေးမှာတကယ့်ကိုအားကျွမ်းတဲ့လုပ်ခဲ့တဲ့2006ခုနှစ်ပါဝင်ရင်ကျွန်တော်ပြန်မသတိရပါတယ်အထူးသဖြင့်ကုလသမဂ္ဂကိုလူခွင့်ရေးကော်မရှင်ကနေလူခွင့်ရေးကောင်စီကိုပြောင်းမှုအတွက်တကယ့်အတိအကျထွန်းထွန်းတိုက်တိုက်နဲ့လှုပ်ဆောင်ခဲ့တဲ့အထက်မှာသူလည်းပါပါတယ်သူ့ရဲ့လှုပ်ဆောင်မှုကမှတ်ချက်တင်ခံထိခဲ့ပါတယ်ဒါမြန်မာပြည်ရေးနေရတာသူကိုဖီအာနန်ကော်မရှင်ကိုဖီအာနန်ကော်မရှင်လို့တော့လူရီယာပြောကြပါလားမြန်မာနိုင်ငံရဲ့ဒီဖြစ်ပျက်နေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့မြန်မာပြည်ကိုမကြာခဏလာရောက်ပြီးလည်လာခဲ့တာတွေဆက်ကသူ့ရဲ့တင်ပြချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်အစိုးရကိုယ်တိုင်ကဒါတွေကိုလေးစားလိုက်နာခဲ့တာကြည့်မယ်ဆိုရင်တော့မြန်မာပြည်အရေးကိုလည်းသူ့အနေနဲ့စိတ်ဝင်စားပြီးလှုပ်ဆောင်ခဲ့တယ်အခုချိန်အထိမြန်မာပြည်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့သက်ဆွမ်းတဲ့အချိန်အထိကိုသူကြိုးပမ်းလှုပ်ဆောင်ခဲ့တာမြန်မာပြည်ရဲ့လူခွေနဲ့ကျွန်တော်နိုင်ငံတကာဆက်ဆက်တဲ့နေရာမှာသူပါဝင်ပါတယ်။အဲတော့မြန်မာပြည်အရေးကိုလှုပ်ဆောင်နေတဲ့တူတူမြန်မာပြည်သူတယောက်အနေနဲ့ကလူခွေရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပုံမှန်အားကောင်းလှုပ်ဆောင်နေတဲ့သူအတွက်ကိုလူခွေရေးလှူရှားသူတူအနေနဲ့ကျွန်တော်အနေနဲ့ဝမ်းနည်းတဲ့အကြောင်းပြောကြလို့ပါတယ
်မြန်မာနိုင်ငံအရေးဆောင်ရွက်ခဲ့သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကွယ်လွန်ခဲ့ရတဲ့အပေါ်ကချင်လူခွေလှူရှားသူတဦးဖြစ်တဲ့ဦးစောချက်ကလည်းကိုဖီအာနန်ကောင်းရာသူကလေးလာပါစေကြောင်းအခုလိုဆုမွန်ကောင်းတောင်းပေးပါတယ
်အဲမစ္စတာကိုဖီအာနန်ဆုံးသွားတဲ့အခါကျွန်တော်တို့ဒီလူပြည်သားတွေကနည်းနည်းလေးဟိုပေါ့ဆုံးချုံနှိမ့်နာမှုအကြီးကြီးတွေကလို့ကျွန်တော်တို့အဲမြင်ရတော့ဝမ်းနည်းဝမ်းနည်းတာပေါ့နော်ပြီးတော့အခုသူကလည်းဘယ်လိုခေါ်မလဲဆိုတော့ဒီရခိုင်ရဲ့ရေးတို့ကိစ္စတို့ကျွန်တော်တို့မြန်မာနိုင်ငံအရေးဆိုရင်စွတ်စွန်းတံပါနဲ့တူအများကြီးကျွန်တော်တို့တွေးခက်ဖို့ပါတယ်၊တွေးခက်ဖို့ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့အိမတ်ပြုတ်ပါတယ်။ကျွန်တော်တို့သူဆုံးပါသွားပါတော့လေပေါင်းရင်ပုံနဲ့ပေါ့နော်။အဲ့တို့သူလာရနန်းအတိုင်းတဲ့ကျွန်တော်တို့ကောင်းမွန်စွာနဲ့စုတောင်းပေးလိုက်ပါတယ
်။ကွယ်လို့ချိန်မှာတော့အသက်80အရွယ်ရှိပြီးဖြစ်တဲ့ကိုဖီအာနန်ဟာ1998ခုနှစ်ဇန်နဝါရီလကနေ2016ခုနှစ်ဒီဇင်ဘာလအထိကုလသမဂ္ဂရဲ့80မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ရှင်။ဒီ UI မြန်မာပိုင်းရဲ့စနေညချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။လာအိုနိုင်ငံမှာရေကာတာကြီးကျိုးသွားတဲ့အတွက်ဒေသရင်းကအနာဂတ်ရေအားလျှက်စစ်စီမံကိန်းအနေနဲ့ပတ်သက်ပြီးတော့အပြင်းထန်အခြေတင်ဖြစ်နေတာတွေကိုပို့ပြီးတော့မှစိုးဝါးစေခဲ့ပါတယ်။မဲခေါင်မြေရေအားလျှက်စစ်စီမံကိန်းရည်မှန်းချက်တွေကနေဖြစ်ပေါ်လာမဲ့စိုးဝါးတဲ့အကျိုးဆက်တွေဖြစ်လာနိုင်တဲ့ဆိုတဲ့သတိပေးချက်တွေကိုလာအိုနိုင်ငံကအချိန်အတော်ကြာကလေးကအလေးမထားခဲ့တာဖြစ်ပါတယ်။ဒီရေအားလျှက်စစ်စီမံကိန်းတွေကိုပြန်စဉ်းစားတယ်ဆိုတဲ့လက္ခဏာတချို့ရှိခဲ့ပေမဲ့လည်းအခုနောက်ဆုံးဖြစ်သွားခဲ့တဲ့ဒီအဖြစ်ဆိုးကြီးကသူတို့ရဲ့စိတ်တွေကိုပြောင်းလဲလာစေမလားဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်ပါတယ်။လာအိုနိုင်ငံအတာပူခိုင်ကနေပြီးတော့ VOA သတင်းတောက် David Wild သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်။
လောင်နိုင်ငံမှာရေကာတာကျိုးသွားခဲ့တာကြောင့်တို့ရဲ့ကြီးမားတဲ့ရေအားလျှက်စစ်စီမံကိန်းရည်မှန်းချက်ကိုလည်းဆန့်ကျင်တာတွေပို့ပြီးတော့တိုးလာနေပါတယ်။လက်နက်ရေကာတာဖြိုကျမှုကြောင့်လောင်နိုင်ငံတစ်ခုထဲမှာပဲလူပေါင်းများစွာတိစုံခဲ့ပြီး 8,000 ကျော်လဲဥပဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်တွေအတွင်းမှာဒုတိယမြောက်ရေကာတာဖြိုကျတာလည်းဖြစ်ပါတယ်။လောင်အစိုးရကတော့ရေအားလျှက်စစ်ကဆင်းရဲတဲ့တို့နိုင်ငံကိုစီးပွားရေးကြီးထွားတိုးတက်လာအောင်လုပ်ပေးနိုင်တဲ့အရာအဖြစ်ရှုမြင်နေတာဖြစ်ပြီးတော့မဲခေါင်မြင်းနဲ့သူ့ရဲ့မြင့်လက်တက်တွေမှာရေကာတာပေါင်း140လောက်တိစောက်သွားဖို့လဲစီစဉ်နေတာဖြစ်ပါတယ်။ဒေသရင်းရေရင်မြစ်ကျွမ်းကျင်သူတွေရဲ့အဆိုအရတော့လာအိုနိုင်ငံဟာအရှိတောင်အာရှရဲ့လက်စစ်တအားအဓိကထုတ်လုပ်တဲ့နိုင်ငံဖြစ်ဖို့ညီမန်းထားတယ်လို့ဆိုပါတယ်။ဒီရေကာတာပြုကြမှုကသူတို့ရဲ့စီမံကိန်းကိုတုံ့လုံသွားစေခဲ့တဲ့မကြသေးခင်ကဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေကတစ်ခုဖြစ်တယ်လို့ Stimson Center ကမဲခေါင်မြင်းကျောင်းဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကျွမ်းကျင်သူ Brian Eiler ကပြောပါတယ
်။ I think that this is a signal that Laos struggling with its overall
လောင်နိုင်ငံဟာသူတို့ရဲ့ရေအားလျှက်စစ်ကဏ္ဍဖွံ့ဖြိုးတိုးတက်ရေးတစ်ခုလုံးနဲ့ပတ်သက်ပြီးတော့ရုန်းကန်နေရတယ်ဆိုတာကိုဒါကအချက်ပြလိုက်တာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ပြီးတော့အရှိတောင်အာရှရဲ့လက်စစ်တအားထုတ်လုပ်ပြန်ပြီးတဲ့နိုင်ငံတစ်ခုဖြစ်ဖို့လောင်အစိုးရကအချိန်ဟုန်နဲ့ကြိုးပမ်းနေပါတယ်။ဘာကြောင့်လဲဆိုတော့ လာအိုကောင်းဆောင်နေကြမှာအခုလောလောဆယ်တခြားအစီအစဉ်မရှိဘူးဆိုတာရှင်းနေပြီးတော့ဒါဟာပြဿနာတစ်ခုပါလောင်နိုင်ငံရဲ့အနာဂတ်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းအားလုံးဟာဒီရေအားလျှပ်စစ်စီမံကိန်းလုပ်ငန်းတစ်ခုရဲ့အပေါ်မှာပဲရှိနေတာဖြစ်ပါတယ်
။လောင်အစိုးရကတော့ဆောက်လုပ်ရေးလုပ်ငန်းတွေရဲ့ညံဖြစ်မှုကြောင့်အခုလိုဖြစ်ရတာလို့အပြစ်တင်လိုက်ပြီးတော့စီမံကိန်းအစ်တွေကိုခွင့်ပြုချက်မပေးခင်မှာလဲရှိပြီးသားရေအားလျှပ်စစ်စီမံကိန်းတွေအားလုံးကိုပြန်လည်စီစစ်သုံးသပ်သွားမယ်လို့ကြေညာလိုက်ပါတယ်။ကြေညာသူတွေကတော့ဒီချက်ကိုချိုးဆိုခဲ့ကြပါတယ်။ရေကာတာကိုတိစောက်ခဲ့တဲ့တောင်ကိုရီးယားကုမ္ပဏီကတော့ VOA ကိုဒါနဲ့ပတ်သက်ပြီးသုံးလျာပြောဆိုဖို့ညှင်းဆိုခဲ့ပါတယ်။မဲခေါင်မြစ်တောင်ထိန်းသိမ်းစောက်ရှောက်ရေးကော်မရှင်ကပြီးခဲ့တဲ့ဖေဖော်ဝါရီလကထုတ်ပြန်ခဲ့တဲ့မဲခေါင်မြစ်ရေအားလျှပ်စစ်စီမံကိန်းတွေကနေဖြစ်လာမဲ့အကျိုးဆက်တွေကိုသုံးသပ်တဲ့အစီရင်ခံစာမှာတော့ဘေးရန်တွေအကင်းရှင်းရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုအဓိကအလေးပေးထားတာမဟုတ်ပေမဲ့လည်းမဲခေါင်မြစ်တစ်လျှောက်ရေအားလျှပ်စစ်ထုတ်လုပ်မှုစီမံကိန်းတွေကိုအလေးနက်ပြန်စဉ်းစားဖို့အကြံပြုထားပါတယ်ဒေါ်လာသားပေါင်းများစွာကုန်ကြခံပြီးတော့6လကြာလောက်ထားတဲ့လေးလာမှုရတော့လက်ရှိဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုအပြောင်းအလဲမလုပ်ဘဲဆက်လုပ်မယ်ဆိုရင်မဲခေါင်မြစ်ဝန်းမှာကြီးမားတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်။စုံနှန်းဟာမဲခေါင်မြစ်ထိန်းသိမ်းစောက်ရှောက်ရေးကော်မရှင်ကသဘောပေါ်ဝင်တဲ့စီမံခန့်ခွဲရေးအရာရှိဖြစ်ပါတယ
်။ And by 2040 the loss will increase up to nearly 40%.
2040ကြီးမှာဆုံးရှုံးမှုတွေက40%ကျော်လောက်ကိုဖြစ်သွားမှာပါ။ဒါကြောင့်နှစ်စဉ်5တန်ချီတန်းလောက်ဆုံးရှုံးမှာဖြစ်ပြီးတန်ဖိုးကဖြစ်ကတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ 4.5 ဘီလီယံကနေ4.9 ဘီလီယံလောက်ထိဆုံးရှုံးသွားမှာဖြစ်ပါတယ
်။အဲ့ဒီသတိပေးချက်တွေထွက်ပေါ်ပြီးသိမှကြခင်မှာပဲလာအိုနိုင်ငံကမဲခေါင်မြစ်ပေါ်မှာနောက်ထပ်ရေကာတာတစ်ခုတည်ဆောက်ဖို့ကိုကြေညာခဲ့ပါတယ်။ဒီလိုရေကာတာကြီးကျိုးပေါက်ခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးသုံးသပ်ချက်ထွက်ပြီးနောက်တစ်ရက်မှာပဲအခုရေအားလျှပ်စစ်စီမံကိန်းအစ်စ်နဲ့လျှပ်စစ်ဆိုင်ရောင်းချရေးညှိနှိုင်းမှုတွေစတင်ဖို့အတွက် MRC အဖွဲ့ဝင်နိုင်ငံတွေကသဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့ February လကကျင်းပတဲ့ MRC ထိပ်သီးဆွေးနွေးပွဲမှာတော့ပြည်ဖြိုးမြေတခြားဆွမ်းအင်တွေကိုသုံးဖို့ထောက်ခံသူတွေကအခြားပြည်ဖြိုးမြေဆွမ်းအင်ရှာဖို့တွန်းအားပေးခဲ့ကြပြီးနေအောင်ကြီးဆွမ်းအင်လိုမျိုးဆွမ်းအင်ဟာထုတ်လို့ရမှာလဲငွေကြေးအရကုန်ကျတက်တာပြီးတော့ပတ်ဝန်းကျင်နဲ့လူသားတွေအပေါ်မှာလည်းအနေအများကြီးယုံနေစီတယ်လို့ဆိုပါတယ်။ဒါပေမဲ့အခုနောက်ဆုံးရေကာတာကြီးကျိုးပေါက်သွားခဲ့တာကတခြားပြည်ဖြိုးမြေအစားတို့လောင်စာထုတ်လို့အသုံးပြုဖို့စီကိုရောက်အောင်လို့၆လတွန်းဖို့နိုင်တဲ့ပုံတော့သိမတွေ့ရပါဘူးခင်ဗျာ။
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါလေရှင်ဒီသတင်းမဲ့ရဲ့မြန်မာတခွေအစီအစဉ်မှာတော့မြစ်ကမားတွေမပြိုကျအောင်လို့ထိမ့်သိမ်းပြုပြင်မှုတွေအသေးချာမလုပ်ဆောင်နိုင်ဘူးဆိုရင်တော့မြို့ရွာတည်ရှိမှုပုံသဏ္ဍာန်အနေအထားတွေကအကြီးအကျယ်ထိခိုက်ပြောင်းလဲရမယ့်အခြေအနေမှာရောက်ရှိနေပါတယ်ဒီအတွက်ကြောင့်မြစ်ကမားတွေထိခိုက်ပျက်စီးစေတဲ့တဲကြောက်ဆုပ်လုပ်ငန်းလိုမျိုးစီးပွားရေးလုပ်ငန်းတွေကိုစီးနှင်းကပ်သက်ဖို့လိုအပ်တယ်လို့မြစ်ချောင်းထိန်းသိမ်းရေးတာဝန်ရှိသူတွေကပြောပါတယ်။သတင်းပြေဆုံးကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင်
ပေါ်ပြီးမြို့နယ်ခန်းဝင်မြို့နယ်ကိုဖြတ်တန်းထားတဲ့လမ်းကြီးကြောင်းတစ်လျှောက်ကမြေကွေးနေရာတွေမှာကမ်းပါပြုံမှုတွေကအရင်နှစ်တွေကတည်းကဖြစ်ပြီးဆိုးွားလာပါတယ်။မြေကွေးနေရာတွေဖြစ်တဲ့ပတိချေးရွာ၊အထူးတောင်ချေးရွာ၊ချောင်းဝချေးရွာ၊ကံကလေးချေးရွာ၊မြေကျိုးချေးရွာနဲ့မြေချောင်းချေးရွာတို့မှာကမ်းပြုံမှုတွေဇက်တိုက်ဖြစ်ပွားနေတာပါ။အရင်ကတော့အဲ့လိုမြေကွေးနေရာတွေမှာရွာနဲ့ကမ်းဟာအတော်ဝေးကြပေမဲ့အခုချိန်မှာတော့အရင်နှစ်ကတည်းကအနေအထားကြီးရောက်နေတာပါ။အဲ့ဒီအကြောင်းကိုတော့ဒေတာဆန်ပြောင်းဖြစ်တဲ့ဒေါ်မင်းကြီးကအခုလိုပြောပြပါတယ်။
အရင်ကတော့ဒီကန်းနဲ့ဒီရွာနဲ့ဆိုအတော်ဝေးပါတယ်အတော်ဝေးတယ်ဆိုတာဒီကန်းရဲ့အရှိမဟိုသားပေါ့ရေတတမန်ကြီးရှိသေးတယ်လေရေရေသားတမန်ကြီးပေါ့အဲ့တမန်ကြီးရဲ့အတွင်းထဲမှာဒီရွာရှိတာအခုကျတော့အဲ့တမန်ကြီးရဲ့လည်းရေတိုက်ဆပြီးတော့ပြိုကျသွားပြိုကျသွားတော့တာတမန်ကြီးကမရှိတော့တာတမန်ကြီးမရှိတဲ့အခါကျတော့အခုမြေကဒါဒီနေ့ဆိုရှင်ဒါအရင်မကြီးတဲ့ရေပဲမကြီးသေးတဲ့ရေမကြီးသေးတဲ့ရေတော့မှအခုလိုမျိုးဝင်နေတယ်ဒါတော့မှရေကနည်းနည်းလေးအခုပြန်တက်နေသေးတယ်ဒီရေကတက်လာရင်သူ့ထက်ပိုတက်လာအလိုလိုဖြစ်တာဟိုဟိုအရင်နှစ်တည်းနှစ်တည်းကတော့ရေဒီရေတာတမန်ကြီးရှိနေသမျှတော့ကိုဘက်ကရေကဒီဘက်ကိုမကျော်နိုင်အောင်တားထားတဲ့အတွက်ကိုအတွင်းထဲမှာတော့ဘာပြဿနာမှမရှိအခုကတော့အဲ့ဒီတာတမန်ကြီးပြိုသွားတာဆိုဘယ်လောက်ကပြိုသွားတော့2014-15 လောက်ကအဲ့ဒီဒီဇိုင်းဇိုင်းပြိုပြိုလာပေါ့အခုကတော့အပြိုလည်းပုံများသွားတာပေါ့အပြိုများပြီးတဲ့အဲ့တာကြီးလုံးလုံးကြီးပါသွားတဲ့အပြိုမှာအခုကဒီဘက်အတွင်းထဲကဇွာတွင်းထဲကရေဘာပြိုလိုက်လာတာအဲ့ဒီ
အဲ့ဒီခြေရွာတွေမှာကမ်းမစပြိုလာကတော့2013ခုနှစ်လောက်ကစပြုခဲ့တာဖြစ်ပြီးအင်ဂျီတော်တော်များများကိုရှေ့ပြောင်းခဲ့ရပြီမဲ့အခုချိန်မှာတော့ရှေ့ပြောင်းမှုမြင်နေရကမရှိတော့တော့လောက်ဖြစ်နေတာပါဒါကြောင့်ဂျန်ကုန်တိုင်းဒေသကြီးတွတ်တော်ကိုစလဲဦးထီမော်ကတော့ဘတ်ဂျက်အနေထားရလူနေထူးတက်တဲ့နေရာတွေကိုပဲဦးစားပေးပြင်ဆင်ဖို့ထောက်ခံမှုတွေလုပ်တော့မှဖြစ်ပြီးလူနေထိုင်မှုမရှိတဲ့နေရာတွေကိုတော့ကာကွယ်နိုင်အောင်မှမဟုတ်ဘူးလို့ဆိုပါတယ်
ဒီကမ်းပြုံမှုကတော့အခုဆိုရင်ကျွန်တော်တို့စခင်ကဟိုပေါ့ရေးတဲ့တွေရေးရောက်တာကျွန်တော်တို့မနေ့ပိုင်းလာဆင်းစစ်တယ်ဟာကမ်းပြုံတော့မယ်ခင်ဗျားတို့ရွှေ့ပေးပါအောင်ပေါ့နော် ပြောတယ်သူကလည်းပြောကြတာပေါ့ဟာ၄၅ရက်လောက်ကြာအောင်မယ်ဘာညာလို့ပြောနေတယ်ပဲအဲ့ဒီနေ့မနေ့9နိုင်လောက်မှာပဲကျန်းကကျွန်တော်တို့ပြင်90လောက်ပြူကြပါတယ်အဲ့ဒီအချို့တယောက်ဆိုရင်ဒီလိုခြေတော့လမ်းပြီးတက်တုံးမဲရှိသေးတယ်နောက်ကကန်ပြူကြပါတယ်သူတလန်းတာတော့ကြာသူရေထဲကိုထေချာပါဦးပါပြီပေါ့နော်အဲ့လိုအချိန်လေးရှိတယ်ဒါပေမဲ့ရခင်လည်းကန်းပြူကာပွဲရေးတွေလုပ်ခဲ့ဒါပေမဲ့ကျွန်တော်ထင်တာတော့ပေါ့နော်ခင်မီတဲ့နေ့စနေပိုင်းမှာအားနေတယ်လို့ထင်တယ်သို့တော့အခုကျတော့ကျွန်တော်တို့က6000တန်ချင်းကြီးတွေကိုတဲအိတ်တွေထည့်တယ်ပြီးတော့ပိုင်နေရလဲကျွန်တော်တို့ပေ40ပေ60တိုင်းသူတို့ရိုက်နေတာအခုကျွန်တော်တို့ကြည့်ရတယ်တော်တော်လေးတော့အားကောင်းတဲ့ဘိုင်းမှာကျွန်တော်တို့တွေ့ရတယ်သို့တော်လည်းကျွန်တော်နိုင်ငံကစင်းရတော့ဗျာဒီဘတ်ဂျက်ဆုံးရှုံးမှုလေလွှဲမှုကြော်နေအောင်လည်းကျွန်တော်တို့ကစက်မှန်ရတယ်ဘိုင်းပါတယ်ဒါကြောင့်မလို့အင်ဂျင်နီယာများမယ်ကျွန်တော်ဘုံကြီးကြောင့်စာတင်ကြောင့်ဒေရီပထိုးတွေရှိမယ်အဲ့လိုနေရာမျိုးကိုကျွန်တော်တို့ကကန်ပြုတ်ကကိုရေးလုပ်ဖို့ကျွန်တော်တို့ကဟိုဟာပေါ်ဦးစားပေးဆောင်ရမယ်ဦးစားပေးထောက်ခံမှုတွေပေးမယ်သို့တော်လည်းပဲတာမန်လျာနေတွေပြိုကြတာတော့ကျွန်တော်တို့ကလုပ်ဖို့မလွယ်ဘူးဗျာဒါကြောင့်လို့ဆိုတော့ကျွန်တော်တို့ကဒီကမ်းမကမ်းမှာရှိတဲ့မျိုးနယ်ဖြစ်တဲ့တော့လေတာဟာကျယ်ဝန်းအဲ့ဒီအပိုင်းရှိပါတော့ဟုတ်
ရေအရင်းမြစ်နဲ့မြစ်ချောင်းမြားဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကတော့2018-2019ပန်းနာနှစ်ထဲအဲ့ဒီကြေးရွာတွေကလမ်းမကြောင်းတစ်လျှောက်ပေးရှိ2000ကျော်ကိုကမ်းမြုပ်ကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့ငွေကြေးတန်ပေါင်း2500ကျော်တင်ပြတောင်းဆိုထားပါတယ်။အဲ့ဒီကြေးရွာတွေကိုဒီနှစ်ထဲမှာမပြင်ဆင်ဘူးဆိုရင်တော့အဲ့ဒီမှာနေထိုင်တဲ့ရွာသားတွေအတွက်အတော်လေးကိုအခက်တွေ့သွားမှာဖြစ်တာကြောင့်ဓာတ်ရိုက်ကန်တင်လုပ်ငန်းအဖြစ်ရေကာနေရံတွေတည်ဆောက်သွားမှာဖြစ်တယ်လို့ရောင်တိုင်းဒေသကြီးရေအရင်းမြစ်နဲ့မြစ်ချောင်းမြားဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဥကျော်စုကအခုလိုပြောပါလေ
ကျွန်တော်တို့ဌာနနေလောက်တော့ဒီဘောတင်လာလိုက်ပြီပေါ့နော်ဓာတ်ရိုက်ကော်ဂန်ဒီနဲ့အင်တိုင်းဂိတ်တွေပါဒီဒီဟာကျွန်တော်တို့ထားလိုက်ပေါ့ဗျဓာတ်ရိုက်ကန်တင်လုပ်ငန်းအနေနဲ့ဆောင်းမှာဖြစ်ပါတယ်ဒီကန်ထိန်လုပ်ငန်းဟိုဘောရေကနှံရံပေါ့နော်အဲ့ဒါကြီးတိဆောက်ဖို့ရည်ရတယ်ခါဒီအထူးကြောင့်ကျွန်တော်လှိုင်မြစ်ကဟိုအရင်ကွက်ကောက်တယ်လေကွက်ကောက်တဲ့ကြောင့်ဒီညစ်ကွေးတွေမှာအောက်တာဘတ်မှာအဲ့မှာကန်ပြလို့ကြောင့်တော်တော်များများသူညစ်ကွေးနေရာမှာကန်ပြတယ်ဘိုက်600အဲ့600ပြင်မှာကဒီပြင်ရွာတွေပြူဝရှိပါသေးတယ်လို့ဒီထိကောင်ကျွန်တော်တို့ဒီကဲရေးကြီးတဲ့600ဦးစားပေးအနေနဲ့ဆောင်းသွားဖြစ်ပါတယ်မလို့ဘူးဆိုတော့အိမ်ကြီးကနောက်ကိုအများကြီးစုပေးရပဲဆိုရင်နောက်မှလေကွင်းမရှိလေကွင်းနေမှာဆိုကြောလေမိနေရရင်းစီအဲ့တော့ရုပ်ပြီးမှပဲသူတို့အတွက်ပို့ပြီးတော့အဆင်ပြေလိမ့်မယ်လို့ထင်ပါတယ်။အဓိကတော့ကျွန်တော်တို့ဒီလိုင်မေချောင်းကကျွန်တော်တို့အယောက်တိုင်းမျိုးပဲကုန်းနဲ့ဆက်တဲ့မြစ်လေအဲ့တော့ကျွန်တော်အနေနဲ့တော့နှစ်စဉ်ပေါ့ကျွန်တော်ဒီတိုင်အားလုံးကမျိုးဒီမြစ်ကိုဝိုင်းဝန်းထိန်းသိမ်းပြီးတော့ဒီလေပြင်းရှင်းရအောင်တော့တင်ပေါ်သွားလာမှုရအောင်ဒီလူတွေသုံးဖို့အတွက်ကောဟိုနှစ်စဉ်ထိန်းချောင်းနေမယ်ဆိုရင်တော့မြစ်တစ်စင်းဟိုကျွန်တော်တို့ရေရှည်အသက်သွင်းပြီးရောက်ပါတယ်အဲ့လိုပြောနေပါတယ်
အဲ့လိုကမ္ဘာထိန်းသိမ်းတဲ့လုပ်ငန်းတွေလုပ်နေတဲ့အချိန်မှာတော့တဲကြောင်ထုတ်တဲ့လုပ်ငန်းတွေနဲ့စားပိုက်ထောင်လာတွေကိုစနစ်တကျထိန်းသိမ်းဖို့လိုအပ်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်ဦးထေးမော်ကအခုလိုပြောပါသေးတယ်
။ဒီလိုကမ်းမြေကွယ်တွေလုပ်ပြီးတဲ့အချိန်မှာပေါ့နော်။ဘာလို့သိလဲဆိုတော့နံပါတ်1ကအဲ့ဒီစားပိုက်တွေ၉ထောင်တာကိုကျွန်တော်တို့တွေကနံပါတ်1ကျမှတ်ဖို့လုပ်မယ်။နံပါတ်2ကတဲတွေကိုဟိုပါပေါ့နော်။ဒီကျွန်တော်တို့ဒီကြေကြောင်ထိန်းသိမ်းရဲ့ဥပဒေနဲ့မညီဘဲနဲ့သူတို့ရဲ့စီရင်စည်းကမ်းအောက်မှာမရှိဘဲနဲ့ပို့ပြီးတော့တဲဆုပ်တဲ့လုပ်ငန်းတွေကိုကျွန်တော်တို့ကြက်မှတ်ဖို့လိုမယ်နောက်တစ်ချက်ကကျွန်တော်တို့ဒီကန်းဆက်မှာပေါ့နော်ဒီမြက်ကန်းယူတဲ့ကန်းဆက်မှာတဲတွေပုံစောက်တွေပုံပြီးတော့လုတ်တဲ့အခါမှာ drain ကြတယ်အဲ့ဒါကိုလည်းကျွန်တော်တို့ကရှင်းစစ်ဖို့လိုမယ်ဒါဝင်တော့ကျွန်တော်တို့ကမြို့နယ်အုပ်ချုပ်ရေးကျွန်တော်လွတ်တော်ကိုယ်စားလှယ်ရောပေါ့နော်ဒေသခံတွေကပေါင်းပြီးတော့လိုးအောင်ပါဗျာဘာကြောင့်လဲဆိုတော့ဒါတော်တော်ရေးကြည့်တဲ့အပိုင်းကျလားအတော်ရေးကြည့်ပိုင်းပြီးခဲ့အပိုင်းရဆိုတော့ဒီအသက်ရှင်နေတဲ့ဒီကိစ္စဘာညာတော့ရှိပါလေ
မော်ဘီမြို့နယ်နဲ့သန်းမြေမြို့နယ်ကိုဖြတ်တန်းသွားတဲ့သန်းမြေကျောင်းတစ်ချောင်းကမ်းမတွေကိုကောက်ွယ်ဖို့အတွက်အခုလာစမ်းပိုင်းရောကတာဝန်ရှိသူတွေကတွားရောက်စစ်ဆေးခဲ့ပြီးဒါမဲ့စက်တင်ဘာလထဲကျင်းပါမယ်ရန်ကုန်တိုင်းဒေသကြီးစွတ်တော်အစည်းအဝေးမှာဆုံးဖြတ်သွားမှာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးထဲမှာတော့အဲ့ဒီနေရာတွေအပြင်တိုက်ကြီး၊ဒလ၊တွန်တေး၊ကုန်းချံကုန်း၊တကုံမြို့တိစိတ်ကတောင်အုပ်ကလာနဲ့ကြောက်တမ်းမြို့နယ်တွေမှာလည်းကမ်းမပြုံမှုတွေဖြစ်ပွားနေတာကြောင့်2018-2019ဘဏ္ဍာနှစ်ထဲစုစုပေါင်းကမ်းမြို့ကာကွယ်ရေးလုပ်ငန်းတွေအတွက်စုစုပေါင်းငွေချေ25ဘီလီယံကျော်ရထားပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါဒီမခသတင်းအေဂျင်စီကနေဒီကိုပို့လိုက်တာပ
ါဒီမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြခဲ့တဲ့မြန်မာတခွင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်ဩဂုတ်လ17ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့လွတ်တော်နဲ့သတင်းမီဒီယာခန်းကဏ္ဍကိုဆွေးနွေးတော့မှာဖြစ်ပါတယ်ဒီမကြာသေးခင်တုန်းကပဲလွတ်တော်မှာကိုယ်စားလှယ်ရဲ့အပြုမှုဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်ရတဲ့နေရာမှာဆောင်ပြီးသတင်းယူရနေမှာပုဂ္ဂိုလ်ရေးရလွတ်လပ်ခွင့်ကိုထိပါရရောက်တဲ့လွတ်တော်တိတ်ကထိပါရတွေရှိတယ်ဆိုပြီးလွတ်တော်မှာသတင်းယူနေတဲ့မီဒီယာသမားတွေကိုချက်မှတ်ဖို့ဆိုပြီးတက်မတော်သားကိုယ်စားလှယ်တွေဘက်ကတိုက်တွန်းစာပေးထားရှိပါတယ်ဒီချိန်မှာပဲနေတဲ့လူကလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ဒီကိုယ်စားလှယ်ပေါ်မှာမီဒီယာတွေကစောင့်ကြည့်သတင်းဖော်ပြဖို့ရတဲ့လိုအပ်တယ်ဆိုပြီးယူဆရလည်းရှိပါတယ်ဒါကြောင့်လဲဒီလိုကွဲပြားနေတဲ့အမြင်တွေဘာကြောင့်ပေါ်လာရတာလဲကွာချက်တွေနဲ့ဘယ်လိုညှိနိုင်မလဲဆိုတာကိုကျွန်တော်တို့ဒီပိုင်းစီဆွေးနွေးသွားကြပါတယ်ကျွန်တော်ပြင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်ဒီကောလင်းမျိုးနဲ့မဲဆန္ဒနဲ့ညီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမျိုးစောင်ရှိပါတယ်နောက်ကျွန်တော်နေပြည်တော်မှာအနိကသတင်းနေလဲရယူနေတဲ့သတင်းစာဆရာဦးတရာဆိုလို့ရှိနေကြပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဟိုဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တူးဖြစ်တဲ့ဦးမျိုးစောင်ရဲ့သဘောထားကိုကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာဒီတက်မတော်သားကိုယ်စားလှယ်ဘက်ကဒီတိုင်ချတဲ့ကိစ္စဟာတကယ်တော့ဒီမတိုင်ခင်မှာတော့ဒီစစ်တပ်ကဒီကိုယ်စားလှယ်တဲ့ကဒီနောက်တယောက်ကိုဆဲဆုပ်ချိန်မောင်းတဲ့ကိစ္စကိုလည်းအခြေခံနေပါတယ်ဆိုတော့ဒီလိုသတင်းသမားနဲ့လွတ်တော်ကိုယ်စားလှယ်ကြားမှာဒီတက်မတော်ကိုယ်စားလှယ်ဖြစ်ဖြစ်ပေါ့အယက်သားကိုယ်စားလှယ်ဖြစ်ပေါ့လေအဖို့တစ်ဖြစ်နေရတာတော်တော်များပဲရှိနေလို့လားခင်ဗျာ
ကျွန်တော်အနေနဲ့ပြောရင်တော့ဒီတမတော်သားကုသလေတွေနဲ့ဒီမီဒီယာနဲ့ဖြစ်သွားတဲ့ပြဿနာပေါ်မှာတော့ကျွန်တော်တရားကြီးဘာမှမပြောလို့ပေါ့နော်ဒါပေမဲ့ကျွန်တော်အဓိကပြောချင်တာကတော့ဘာလဲဆိုတဲ့အခါကျတော့မီဒီယာနဲ့ကျွန်တော်တို့ဒါလွတ်တော်ကုသလေတွေနဲ့ဆိုတာတမတော်သားလွတ်တော်ကုသလေပဲဖြစ်ဖြစ်ဒီယူရောပခံနဲ့ဖြစ်ဖြစ်ပေါ့လေမီဒီယာနဲ့ကျွန်တော်လွတ်တော်ကုသလေနဲ့ဆိုတာရန်သူတွေမဟုတ်ပါဘူးအဓိကကကျွန်တော်တို့ကမိတ်ဆွေတွေအဓိကကဘာလို့လဲဆိုတော့ဟိုအားလုံးကကျွန်တော်တိုင်းပြည်အတွက်အလုပ်လုပ်နေကြတာပေါ့တိုင်းပြည်တော်လှုပ်လှုပ်နေကြတဲ့အပေါ်မှာကြတော့ဒီကြားထဲမှာဘာတွေရှိသလဲဆိုလို့ရှိရင်အမှန်တမ်းပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီကြားထဲမှာတစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲတာလေးတော့ရှိတယ်လို့ကျွန်တော်တို့ကယူဆတယ်။ဘာဖြစ်လို့ယူဆလဲဆိုလို့ရှိရင်ဟိုမီဒီယာကလည်းများသောအားဖြင့်ကျွန်တော်တို့ကဒီသတင်းတွေကိုကျွန်တော်တို့ကတင်ပြတဲ့အခါမှာပေါ့ဒီဟိုဘယ်လိုပြောမလဲကျွန်တော်တို့ကဒီမူဝါဒတွေကိုတင်ပြတဲ့အခါမှာဒီလိုမူဝါဒတွေတင်ပြတာတော့ကောင်းတယ်သို့တော်လည်းပဲများသောအားဖြင့်ကျတော့ကိုယ်စလိန်နဲ့ပတ်သက်လို့ရှိရင်ကျတော့ negative point တွေကိုကျတော့များသောအားဖြင့်ရွေးထုတ်ပြီးတော့မှတင်ပြတာတွေများတဲ့အခါမှာဒီကိုယ်စလိန်ဒီဘက်ကလည်းပဲတစ်ခါတစ်ခါကျလို့ရှိရင်မီဒီယာတွေကိုကျွန်တော်တို့ကကိုမိတ်ဆွေအရင်လိုဆက်ဆံတာမျိုးနည်းနည်းနဲတာတာမျိုးကျွန်တော်တွေ့ရတယ်အဲ့ဒီမှာလည်းအခုထစ်လေးတွေနည်းနည်းရှိတယ်လို့ကျွန်တော်ကတော့နည်းနည်းမြင်တယ်ပေါ့လေနော
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဆရာဦးတီယာသွေးရဲ့သဘောထားလည်းကြားချင်ပါတယ်ဒီနေပြည်တော်မှာကိုယ်ရင်လည်းသတင်းယူနေကြတယောက်ဖြစ်တာဆိုတော့အတွေ့အကြုံတွေရပြောမယ်ဆိုရင်ဒီလိုကိုယ်စီရင်းနဲ့သတင်းသမားတွေကမှဒီလိုအခုထစ်ကလေးတွေကဘယ်လောက်တော့ရှိနေလဲခင်ဗျာ
ကျွန်တော်ဒီကိုဒီတော့ကိုယ်စီရင်းနဲ့မီဒီယာရဲ့အကြားပါလို့ပြောရင်ကျွန်တော်တို့ခွဲပြောရမယ့်ကိစ္စတွေရှိတယ်လို့အဲပေါင်းပြောရမယ့်ကိစ္စတွေရှိတာပေါ့ဆိုတော့အရင်ဆုံးပေါင်းပြောလို့ရတဲ့ကိစ္စပေါ့တော့ကိုယ်စီရင်းအားလုံးကိုညီညွတ်ပြီးပြောမယ်ဆိုရင်ကျွန်တော်တို့မီဒီယာတွေဘက်မှာလည်းကျွန်တော်တို့အားနည်းချက်ရှိတယ်။ဘာဖြစ်လို့လဲဆိုတော့မီဒီယာတွေတော်တော်များကျွန်တော်လေ့လာမိကြတော့ကမီဒီယာတွေတော်တော်များသူတို့မှလည်း pressure ရှိတယ်။ဒီလိုဒီကကျွန်တော်တို့တော်တော်လာပြီးတော့သတင်းယူနေတဲ့မီဒီယာတွေကတို့နောက်ပါတို့ရဲ့ဒီတို့တို့ဒီ editor တွေကနေပြီးတို့ကိုဖိအားပေးနေရှိတယ်။ဒီဘာသတင်းမှမသိသေးဘူးလား။ဘာမှရေးလို့မရသေးဘူးလားဆိုတဲ့ဟာရှိတာပေါ့နော်။ဒီအခါကျတော့တို့ကဒီသတင်းတွေထူးဖို့အတွက်ကိုတို့ကဒါဆိုတော့မှပြင်ပြတယ်၊စီးပွားချက်တွေထဲမှာလေ့လာရတယ်လို့အဲ့ဒီမှာလည်းသိချာလို့မသိဘူးဆိုရင်ထွက်တာလည်းတို့ကတစ်ခု issue တွေမှာတို့တို့ဒီသဘောထားတွေပေါ့နော်။အမြင်တွေဟိုလားတကယ်ပြင်းထန်တဲ့သဘောထားမျိုးတွေကဒီစိတ်ဝင်စားတော့ကြတာမျိုးတွေတို့ကရှာဖွေပြီးမေးမြန်းတယ်။တို့ကတစ်ခါတလေကြတော့ကျွန်တော်တို့ဆိုတော့ဘာဆွေးနွေးတဲ့အကြောင်းအရာအားလုံးကြည့်ရတဲ့အတိုင်းနေပင်လေ
ဟိုလည်းပြင်းပြကောင်းတယ်ပေါ့ဟိုကျွန်တော်တာမန်စာဖတ်ပြည့်တဲ့အတွက်ကိုဒါသတင်းပြည့်တဲ့အတွက်ကိုမေးပြတဲ့ကိစ္စတွေကြီးရတာကြတော့ဒေသမားတွေလည်းလည်းဒီသတင်းတစ်ပုဒ်ဒီတက်ဖို့လိုတယ်နောက်ကပရက်ဆာလည်းရှိတယ်ဆိုတော့မလို့ဒါမေးများပြီးတော့တခါလေကျွန်တော်တို့ဒီကိုလိုချင်တဲ့ဟာကိုတော့ကျွန်တော်တို့ရအောင်ကြိုးစားပြီးမေးရတာရှိတယ်လို့တခါပြေမှလည်းကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကပြောလိုက်တဲ့အဲ့အဆက်တွေအတိအကျမပြင်းထန်ဘူးတော်တော်လည်းကောက်ယူချက်ကအရန်ပြင်းထန်တယ်လို့ပြောတော့အဲ့ဒီလောက်တဲ့အခါမှာကျွန်တော်တို့ဟိုသတင်းကိုမထူးထူးအောင်ခေါင်းစဉ်ကြီးကြီးအောင်ကျွန်တော်တို့ဒီလိုမျိုးအဲ့ဒီလောက်တဲ့အပိုင်းမျိုးရှိတယ်ဆိုတော့ဒီအပိုင်းမျိုးရှိတဲ့အခါကျတော့ဟိုလူလူလားလားနဲ့ပြောလိုက်တဲ့တော်တော်ကိုယ်စားလှယ်ကသူ့သတင်းနဲ့သူပြောတဲ့သတင်းနဲ့ပတ်သက်ပြီးတော့မီဒီယာမှာပြတ်သွားတဲ့အခါကျတော့ဒီလက်ပြပြင်းထန်တယ်ကျွန်တော်လည်းအသေးသေးပါတယ်လည်းကြောင်းသွားတဲ့သဘောကြီးဖြစ်တဲ့အခါကျတော့အခုဒီနေ့တော့ဟိုတော်တော်လေးကိုစိတ်မကောင်းဖြစ်ပြီးတော့နောက်ကိုမီဒီယာကလည်းဒီလိုလက်ပေါ်ကိစ္စတွေကိုကျွန်တော်တာကရှိတာပေါ့ဗျာဆိုတော့ဒါမျိုးတွေလည်းမရှိဘူးဆိုတော့ရှိတယ်ဒါကလည်းကျွန်တော်တို့လူကြီးတွေဘက်ကလည်းသိကြရမယ်သိကြရမယ်ကျွန်တော်တို့အပိုင်းပေါ့ဆိုတော့ပြီးတော့ကျွန်တော်ခွဲပြောင်းတဲ့အပိုင်းတစ်ခုပါလို့ဆိုတော့ကျွန်တော်တို့ဒီဟိုလွတ်တော်ကိုယ်စားလှယ်မှာကျွန်တော်တို့ဒီဟိုရုပ်တော့ပွဲကြီးဟာဒီတော့ပဲကမ်ပိန်းကြီးဖြတ်တန်းလာတဲ့နိုင်ငံရေးသမားတွေကျွန်တော်ဒီနိုင်ငံရေးပါတီတွေကနေလာတဲ့ကျွန်တော်တို့ဒီကိုယ်စားလှယ်တွေကကျွန်တော်မီဒီယာတွေမသိဘူးမီဒီယာတွေလည်းအပြန်အလှန်ဟလာအားကိုးအားသာပြုလို့ရှိတယ်မီဒီယာတွေအားကိုးပြီးတော့ကျွန်တော်တို့ဒီကမ်ပိန်းကလာတယ်မှာကျပ်တန်းလာခဲ့ရတယ်ကျွန်တော်တို့နိုင်ငံရေးသမားတွေကတော့ဟလာကိုယ်စားလှယ်ချက်ပြီးချက်တော့ရောက်တာတော့လာတာပါမီဒီယာတွေရဲ့ကျွန်တော်တို့ဒီပုံတိုင်ပုံစိတ်ကပုံဟာဓာတ်ပုံရိုက်တာကမျိုးကိုပေးနေတာကဒီသဘောတရားတွေသိရကြည်နားတယ်ဒီပါတယ်တွေသူတို့လည်းဟလာရုပ်တော့ကကိုယ်စားလှယ်တွေနဲ့ဒီမီဒီယာတွေနဲ့သမားပါဘယ်တော့ပြည်သက်ကမရှိရှိနေတော့ပဲလို့မျိုးကိုပေးတဲ့နေရာမှာသူရဲ့ဖြည့်ဖြည့်ကြတဲ့အဲ့ဒီလိုတဲ့အခါမှာဟလာတောင်းသွားရင်ပါသွားရင်ပြင်းထန်လွန်းသွားရင်ဟလာဟိုဟိုဖြစ်တဲ့သက်တနာတော့ပဲရှိတယ်။ဒါပြင်းတော့တဲ့အပေါ်မှာတော့ဒီမျိုးသိဉ္ဇဉ်နဲ့ဆိုတဲ့တက်လာမရှိဘူးဒါပေမဲ့ရေသိဉ္ဇဉ်နဲ့လည်းမရှိဘူးဒါပေမဲ့တက်တနာကတက်မလို့ပါကိုယ်တွေဒီကြတော့ကျွန်တော်နိုင်ငံရေးဘောကလာတာဟုတ်ဘူးသူကကျွန်တော်ဒီစီတက်စီတက်တဲ့နေရာပဲနေပဲတကွာလေလာတယ်ဒီကြတဲ့တိတ်တိတ်ဟိုမတိတိရဲ့နေပဲတကွာလာပြီးတော့ဒီလိုတက်တော်ရောက်လာဆိုမှဒီမီဒီယာကဝေဝေတဲ့ဓာတ်ပုံတွေရိုက်ကြတာလေအပြည့်တင်းနေရတက်သွားတဲ့ခါလေးအဲ့ဒါကျွန်တော်ဒီ online မှာဟိုတကယ်တက်သွားတဲ့ခါကျတော့ online မှာတပင်းစာသားနဲ့ဓာတ်ပုံတွေတက်သွားတဲ့ခါမှာ online တွေအားလုံးပြည့်တယ်လို့ဒီလူပေးရတယ်ဆိုတော့ဒီဘက်ဘုံကိုတစ်ခုဒီရတယ်ဒေါင်းလုပ်လို့ဒီလိုတူတူလေး online မှာကျွန်တော်တို့ဒီရတိုင်းနဲ့ပေါ့နော်ဒီတင်ရတယ်ဒေါင်းလုပ်လို့ဒီတို့စိုက်ကြဟာစာရင်းပြန်ပြန်လာလို့ရှိတယ်ပုံတွေပေါ့မပေါက်ကြရဘူးဒီလိုဆိုတော့ဒါပြတ်တို့ဖြစ်တဲ့သဘောတဘာပေါ့တော်တော်လေးတက်မသွားကုန်လို့ဒီလိုဒီမှာတို့ခံစားချက်ကတော်တော်လေးကိုဟိုဘယ်လိုကိုတို့တို့တော်တော်လေးထိတ်ရမှုရတယ်ဒီဘက်မှာတော်တော်လေးတုံ့ဆိုင်ပုံရတယ်ဆိုတော့ဒီသဘောတဘာကလည်းကျွန်တော်မီဒီယာတွေကလည်းတစ်ခုဖြစ်တဲ့သဘောတဘာကလည်းပေါ့နော်ဒီလူကိုလည်းမပြန်ပွားတဲ့ပြဿနာတွေကိုတို့ပြင်နာမရသေးတာအဲ့တော့ဟိုခိုင်းတဲ့ခိုင်းကြပြီပါတော့အဲ့တော့ဒီတော့ပြန်ပြီးဖြစ်လာပြီတော့ဒီလိုပြည်ပတ်သွားတယ်ကကျွန်တော်တို့ကစီးနေသေးပျောက်ွယ်သွားမယ်အစားဟဲ့လားဒီတော့ခွန်မြင့်လည်းရှိပြီပေါ့ကဒီဖြစ်တော်ကြီးရှိတာဒီခွန်မြင့်လည်းရှိပြီပေါ့ဒီတမတော်ကကိုယ်စီလေးနဲ့ဒီကြားနဲ့ကြားမှာကျွန်တော်တို့ကောင်းပုံနဲ့ဆက်ဆံရေးတစ်ခုချက်ချင်းပြည်လည်လာမယ်အစားအခုဒီတက်နာတွေကအဲ့ဒါထက်ကထက်ကအစ်စ်တွေတက်လာပြီးတော့ကျွန်တော်တို့ပုံပြီးစိုးရလာတာတော့ဒါတော့မကောင်းတဲ့လက္ခဏာပေါ့
ဟုတ်ကဲ့ဆိုတော့ဒီအတွေ့အကြုံအားနည်းရရနှစ်ဖက်စလုံးမှာရှိနေရဆိုတော့သဘောပေါက်အခုဒီရင်းချက်မလာနိုင်တဲ့သဘောတဘာဝရှိနေတာပေါ့လေ
ဟုတ်ပါရဲ့ဘာဖြစ်လဲဆိုတော့ဒီဖြစ်တဲ့တက်တနာဆိုလို့ရှိရင်ဓာတ်ပုံရိုက်တဲ့ကိစ္စကတကယ်တော့ကျွန်တော် public area ပေါ်တော့ကျွန်တော်ကကျွန်တော်သတင်းလောက်တဲ့ area တော်တော်ဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးသမားတွေအားလုံးကျွန်တော်ဆိုတော့တော်တော်ကြီးလည်းအားလုံးကလာပြီးတော့ကျွန်တော်တို့ပြည်သူတွေအတွက်ကိုဥပဒေကြီးအလုပ်ကိုလာလိုက်ကြတဲ့ဆာမှာကျွန်တော်တို့မီဒီယာတွေကလည်းဓာတ်ပုံရိုက်မှာပဲဒီကိုမေးပါလေဒါကဟို privacy ဟိုပါပေါ့သူတို့ရဲ့ဒီ cooperation နဲ့ခွင့်ခံစားနေတဲ့အချိန်မဟုတ်ဘူးတိုင်းပြည်တွေလုံးလုံးနေတဲ့ဖြစ်ဖြစ်တဲ့ကျွန်တော်မီဒီယာသမားတွေဓာတ်ပုံရိုက်တာတော့မေးမြန်းလာပဲရှိပါပဲဒီကကိုယ်ကိုယ်ကိုစိတ်တွေပြေစင်လာမှုလို့တခုရှိတာကကျွန်တော် private room ကြီးရှိတယ်ကျွန်တော်တို့ဒီအောက်မှာဟိုကျွန်တော်ကောထားတဲ့နေရာလေးရှိတယ်ပြေးလေးတောက်တဲ့နေရာလေးရှိတယ်တက်တက်ရဲရဲမြေပေးပေးထားတဲ့နေရာရှိတယ်အဲ့လိုနေရာမျိုးကြီးဆက်ပြီးတော့အရင်းကြီးရဲ့ဓာတ်ပုံရိုက်တဲ့လေးကိုမေးကြတဲ့ဆိုတော့ဒါတက်တယ်လားပေါ့နော
်ဟုတ်
ကဲ့ဆိုတော့ကျွန်တော်ဒီဝင်ဆက်ပြီးမှဟလာဒီကျွန်တော်တို့ဟိုအများကြီးကဖြတ်သွားဖြတ်လာတဲ့နေရာတွေမှာကျွန်တော်ဓာတ်ပုံရိုက်ကြတယ်ဒီကိုပြီးရတယ်ဆိုတာဒါပြတော့ကျန်ရတဲ့ကောင်မလေးထူပြီးတော့မထုံးကြမယ်အဲ့ဒါဒီတက်တော်မှာသူတို့ရှိတယ်ဆိုရင်ဒီနေ့ကနေကျွန်တော်စီးကားလေးပေးကြလာပြီကျွန်တော်အင်တာဗျူးလုပ်နေစီမှာကျွန်တော်တက်တက်နေရာလေးပေးရတယ်အဲ့မှာတော့လို့ရတယ်ဆိုတော့ကျွန်တော်တို့ဒီမီဒီယာသမားတွေကတော်တော်အပြတ်တဲတဲ့ကတော့ဆိုတော့ဒီအင်တာဗျူးတက်ဖြစ်အကြီးတော်တော်လေးကိုခက်ခါရလိုက်ကြည့်ပြီးအဲ့ဒီအင်တာဗျူးလုပ်တဲ့ရတဲ့နေရာမှာတော့ပြီးတော့ကျွန်တော်ကမင်းတရားရဲ့ကိစ္စမျိုးရှိတယ်ဆိုတော့တစ်ဖက်ကလည်းဒါအောင်နားလည်ပြီးတော့ပြောကြကြည့်ရင်လည်းပြောပေါ့ပြောကြမရှိလည်းကျွန်တော်ပြောကြမရှိလို့ပြောတယ်ဒီလိုဆက်မနေတော့ဆိုတော့အဖက်ကနားလည်ဘူးလို့အရင်ဒီပေါက်ဖို့လည်းဒီပေါက်လို့မရမှစိုက်နာတန်းလာရဖြစ်လာတာတမျိုးပေါ့နော်အခုတော့နားလည်ပြီးလည်းမပြီးပေါက်သေးသေးလည်းဒီလိုအစ်စ်လေးဖြစ်လာတာတော့ဟိုဒါစိတ်မကောင်းကြပဲစိတ်လည်းပူကြပဲပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတွတ်တော်ကိုစဲဦးမျိုးစောအောင်လည်းပြန်မေးချင်ပါတယ်ဒီတက်မတော်သားကိုစဲဘက်ကဒီသတင်းမီဒီယာတွေကိုအေးအေးယူဖို့ဆိုပြီးတွတ်တော်နာရကထက်မှာဟိုတင်ပြရတဲ့စာထဲမှာကြာတော့ဒီကိုစဲတွေစိတ်ညစ်ညင်အောင်ဒေါသဖြစ်အောင်တမင်တက်တက်လှုပ်တဲ့တခြားပြစ်မှုတစ်ခုကိုကျွလွန်အောင်အကြံနဲ့လှုပ်တဲ့အသေးပြစ်အောင် တမင်လောက်တယ်ပေါ့နော်နောက်ကိုယ်စရီသွားလာခဲ့အောင်လုပ်တယ်ဒီအမျိုးသမီးကိုယ်စရီဆိုရင်လဲကာယင်ကြီးပြက်လောက်အောင်လုပ်တယ်ဆိုပြီးတော့လဲပြောထားမျိုးရှိရဆိုတော့ကျွန်တော်ဒီသူတို့ဖြစ်ခဲ့ကြုံရတဲ့အတွေ့အကြုံတွေကိုတော့ကျွန်တော်ဟိုမမေ့ချင်ပါဘူးဆိုတော့ကိုမျိုးစော်လွတ်တော်ကိုယ်စရီတူးချင်းအနေနဲ့ရောဒီလိုမျိုးတွေကိုယ်တိုင်ကြုံရတာမျိုးတွေဒါမှမဟုတ်တွေ့ရတာမျိုးတွေရှိလားခင်ဗျာ
ဟိုကျွန်တော်အနေနဲ့ကတော့ဒီကိုယ်တိုင်ပေါ့လေနော်ကျွန်တော်ဒါဟိုပေးဆိုတာဘာညာပုံစံမျိုးတွေတော့ကျွန်တော်တို့ကမကြုံရဘူးပါဘူးကျွန်တော်တို့ကကျတော့ငကူကလေးနဲ့လည်းမီဒီယာ friendly ဖြစ်တယ်ပေါ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကဟိုမီဒီယာဘာလို့ခြင်းနဲ့ဘာဖြစ်ခြင်းနဲ့ဆိုတော့ဘာမေ့ခြင်းနဲ့ဆိုတော့လည်းကျွန်တော်တို့သိတဲ့အခါကျတော့ညာတော့ဖြင့်ကျွန်တော်တို့ပြောခြင်းနဲ့ message ကိုကျွန်တော်တို့ကပြောရရှိတာကိုကျွန်တော်ပြောနိုင်ဖို့ကြိုးပင်ထားလေးရှိတဲ့အခါကျတော့ကျွန်တော်တို့မှာပြဿနာတိတ်မရှိဘူးဒါမှမဟုတ်လည်းပဲဟိုကျွန်တော်တို့ကကျတော့ပြောမယ်ဆိုရင်တော့ဒီတွတ်တော်ကိုယ်စားလှယ်ဖြစ်ပေမဲ့အရန်ကြီး popular အရန်ကြီးရဲ့တွတ်တော်ကိုယ်စားလှယ်မျိုးတွေမှာမပါဘူးပေါ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလွတ်တော်ဥက္ကဋ္ဌတွေလိုကျွန်တော်ဝင်ကြီးတွေလိုမှာကြတော့ကျွန်တော်တို့တချို့ကြတော့ကျွန်တော်တို့မြင်ရတာကတော့အဲ့လိုမျိုးရှေ့ဆက်သွားလို့မရအောင်တော့မှပိတ်တယ်ဟိုဟာမိဟိုမိုက်တွေထိုးပေးပြီးတော့မှကျွန်တော်တို့မေးတဲ့အခါမှာမဖြေခြင်းမဲ့နဲ့ကျွန်တော်တို့သွားတဲ့အခါမှာဗာလဲဆိုတဲ့အခါကြတော့ဒီဟိုလမ်းကိုပိတ်ထားတယ်လို့ဖြစ်တာမျိုးတွေတော့ကျွန်တော်တို့မြင်ဘူးတယ်ပေါ့လေကိုယ်တိုင်းတော့မကြုံဘူးအဲ့လိုမျိုးတော့မြင်ဘူးတယ်အဲ့လိုမျိုးကျွန်တော်ဘာတစ်ခုတွေ့ရလဲဆိုတော့အဲ့နှစ်ချက်တွေ့ရတာပေါ့ကိုယ်စလေဒီ high profile figure တွေပေါ့လေနော်ဒီသူတို့အနေနဲ့ကကြတော့လည်းပဲမီဒီယာတွေကိုအချိန်တစ်ခုတော့ပြစ်တင်တယ်လို့ကျွန်တော်တို့မြင်တယ်မီဒီယာတွေကိုအနည်းဆုံးတော့တစ်ခုခုသူတို့တစ်ခုခုလုပ်ပြီးပြီဆိုလို့ချင်းပြောစီတာ message တစ်ခုခုခြံထားခဲ့ဖို့ပြောရမယ်ဆိုတော့ဒါသူတို့ကြိုတင်ပြင်ဆင်လာဖို့လိုတယ်လို့ထင်တယ်ပြီးတဲ့ခါကျတော့မေကွန်းဒါအကုန်လုံးတော့ကျွန်တော်တို့ဖြေချင်မှဖြေနိုင်မှာပေါ့မေကွန်းတစ်ခုသုံးခုလောက်ဖြေဖို့အတွက်ကတော့အချိန်လေးပေးတဲ့ပြီးတော့မှကျွန်တော်တို့သွားနိုင်ဖို့ဒါစီစဉ်ရမယ်လို့ကျွန်တော်မြင်တယ်ပြီးတဲ့ခါကျတော့မေးတဲ့ခါမှာလည်းခုနပြောသလိုဒီမေးတဲ့ဖြေမဲ့လူတအားကြီးကပ်ပြီးတော့မှလောက်တာမျိုးတည်းဆိုလို့ရှိရင်ကျွန်တော်တို့ကဟိုခက်လန်းလန်းနေမှလောက်ပြီးတော့မှသူရှိတို့လာလေကျွန်တော်တို့ကနောက်ထပ်ပြေးတဲ့ဟာမျိုးလေးတွေနဲ့အပြည့်အလဲနားလည်မှုလေးတခုဒါရှိတင်တယ်လို့ကျွန်တော်မြင်တာပေါ့လေအဲ့တော့တအားကြီးပိတ်ထားတဲ့ပုံစံမျိုးတွေကြတော့ဒါကျွန်တော်တို့ကတစ်ခါတလေတွေ့ရတယ်အထူးသဖြင့်တော့အတိုင်ငယ်ပုဂ္ဂိုလ်တို့ကလို့လာလို့ရှိရင်လဲဒါဝိုင်းပြီးတော့မှကျွန်တော်တို့ပိတ်ထားသလိုဖြစ်ဖြစ်သွားတာပေါ့ဒါမျိုးတွေတော့ကျွန်တော်မြင်ဘူးတယ်အဲကိုယ်တိုင်ကတော့ကျွန်တော်တို့ရောလည်းမျိုးဆက်ဆံမှုတာတော့မရှိဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ကလူပိတ်ပြီးတော့မှမေးရအောင်လဲကျွန်တော်တို့ faker အလောင်းမကြည့်ဘူးလေ
โอเคဆိုတော့ကိုတီယာသွေးအနေနဲ့ရောခင်ဗျာဒီတက်မတော်သားကိုစရိဘက်ကပြောသလိုပေါ့လေတင်းမီယာကြီးကဥပဒေနဲ့မညီတဲ့လုပ်ရမျိုးတွေရှိတယ်ဆိုတော့ဟိုအခုဒီနောက်ဆုံးဖြစ်သွားတဲ့ဖြစ်ရမှာပဲဖြစ်ဖြစ်ပေါ့လေတခြားဖြစ်ရတဲ့အနေနဲ့ရောရှိရလို့ပြောရင်ဟိုလက်ခံနိုင်စရာအကြောင်းရှိလားခင်ဗျာ
ကျွန်တော်တော့လေဟိုအဒီအတိုင်းစာနဲ့ပတ်သက်လို့ကျွန်တော်တို့ online မှာပြန်နေပြန်ထားပါတယ်ဟိုကျွန်တော်တို့အတိုင်းစာဆိုတာလည်းဟို blog စစ်မှာလည်းကျွန်တော်တို့မပြီးဘူးနော်ဆိုတော့အဲ့ဒီတိုင်းစာမှာပါတဲ့အချက်ပေါ့အဲ့ဒါအဲ့ဒီတိုင်းကျွန်တော်တို့ဖတ်တဲ့တိုင်းစာအစ်မဖြစ်ဖြစ်လို့ဆိုလို့ရှိရင်တော့အဲ့တိုင်းစာမှာပါတဲ့အချက်တွေကတော်တော်လေးဟိုဝင်သွားပါတယ်အမှန်တော့ကျွန်တော်ကမျှော်လင့်တာကတိတိကျကျပေါ့ဘယ်လိုဖြစ်ရမျိုးဟလားဘယ်လိုဖြစ်ရဘယ်လိုဖြစ်ရမျိုးလားတော့ဘယ်လိုဖြစ်ကြမျိုးဘယ်လိုစော်ကားမှုမျိုးဘယ်လိုမျိုးသိအောင်ဆက်လို့ဖြစ်တယ်ဆိုတဲ့ဟာမျိုးသင်စာထောက်ကြပြီးပြောတာမျိုးကျွန်တော်မတွေ့ရဘူးနော်ဆိုတော့ဟိုအဲ့ဒီမှာကျွန်တော်အသေးစိတ်ကြီးရှင်းလေးတာတွေရှိမှရှိတယ်ကျွန်တော်လည်းမဲကျွန်တော်လည်းမသိအောင်ပဲနော်ဟိုသူတို့တွေသိနေကြတယ်ဆိုကြားတယ်တော်တော်လည်းပဲဘယ်တော့ကြီးကြကျွန်တော်တို့ဒီဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့ဗောဒီလိုမျိုးတိုင်ကြားတဲ့အဖြစ်ဖြစ်ခဲ့ရတယ်ပဲဆိုတော့ဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့ဒီကြကြအဲ့တော့ထောက်ကြပြောဆိုတာမျိုးကျွန်တော်မသိရတဲ့ကြောင့်မျိုးအမှန်တမ်းကျွန်တော်လည်းဟိုစဉ်းစားအဆက်တယ်ဘာဖြစ်လို့များဟိုဒီလိုမျိုးဒီမီဒီယာတွေအားလုံးကိုကျွန်တော်တိတ်ကျုံပြီးတော့ဟာဖိအားပေးတဲ့သဘောမျိုးစာစာဖြစ်လာတယ်ပေါ့နော်ပပတစီတော့လည်းကျွန်တော်တို့ဒီဟို interpret the book ဆိုတော့အပေါ်နေပြီးတော့မှန်ကန်တဲ့ဉာဏ်ခံရပြီးတော့ကျွန်တော်တို့ဒီကမ္ဘာကကိုယ်လေတစ်ယောက်ကတစ်ယောက်စာမဲပေးနေတဲ့သဘောမျိုးဟလာလက်ဆန်းနေတဲ့ဓာတ်ပုံလေးထွက်လာတဲ့ဟာကဲကလည်းတကြိမ်ကြိမ်ဖြစ်ခဲ့ပြီးလေဆိုတာဒုတိယတစ်ကြိမ်ဖြစ်တာပေါ့နော်ဆိုတော့ဖြစ်တဲ့အခါတိုင်းမှာကျွန်တော်တို့မီဒီယာတွေနဲ့ကျွန်တော်တို့ဖြစ်ပွင့်နေပြောရအောင်နော်ကျွန်တော်ဒီကတော့အုတ်ချုပ်ရနေပြီးတော့မှန်တိုင်းထားပြီးတော့မီဒီယာစစ်တမ်းကကိုယ်လေတိတိကျကျဟလာဟိုဖြစ်ချင်တာဖြစ်တင်တာအပြာလားကျွန်တော်ဒီကြည့်ပြီးတော့ဆိုတော့ဆွေးနွေးကြတာပုံပြီးဖြစ်အောင်ဒါကတော့အခုလိုမျိုးတိုင်တာလုပ်လိုက်ပြီးတဲ့အခါကျတော့ကျွန်တော်တို့မီဒီယာတွေပေါ်မှာပက်စာပြလာတော့ကျွန်တော်နည်းနည်းနိုင်ငံရေးဆိုင်နေတာကတော့ဆိုတော့မီဒီယာတစ်ခုတော့ဒီဟာကြီးကိုခံစားရတော့ဥပမာနားလည်မှုတွေကဖြစ်နိုင်တယ်ဟုတ်လားမီဒီယာတွေပေါ်မှာတက်ရိုက်တာဝန်မရှိတဲ့စိတ်ကပါဥပမာဆိုကြပါစို့ဖြစ်နိုင်ခြေရှိတာတစ်ခုဆိုလို့ရှိရင်အဲ့ဒီဟာရာစီကြောက်ကဆဲတဲ့စိတ်ကမတိုင်ခင်တည့်ရမှာဆိုလို့ရှိရင်ကျွန်တော်တို့ကကိုယ်ကလေးအမေကြီးကျောက်ရက်ဓာတ်ပုံက online မှာတော်တော်လေးပြန်သွားတယ်အဲ့ဒီမျိုးသတိဓာတ်ပုံကိုအသုံးပြုပြီးတော့တောင်ရဆောင်ရရေးတာလည်းရှိတယ်ဆိုတော့ဟိုမီဒီယာကလည်းကျွန်တော်တို့မီဒီယာကဘယ်သတင်းတပ်ပုံပြင်တယ်လားဘာသာစီပုံတွေပြင်တယ်ကျွန်တော်ကင်မရာဥပဒေပုံတွေပြင်တယ်ဘယ်သူပုံတွေပြင်တယ်ဒီတိုင်းကကျွန်တော်တို့ဒီ online ပေါ်မှာ download လုပ်ပြီးပြန်ပြီးတော့နောက်ပြောင်ပြီးပြတဲ့ကိစ္စတွေကဒါနဲ့ထိတွေ့လို့မရတဲ့ကိစ္စကမီဒီယာမှာတိုက်ရိုက်တာပေါ့မီဒီယာတော့သူကပြင်ပါပဲမီဒီပုံတွေဆိုအဲ့တော့ကြံ့ကြံ့သွားတာကတော့ပြင်ဒါကလီးနေတယ်ကျွန်တော်ဖြတ်ထားပြီးတော့တက်လာတာဆိုတော့ဟို Facebook ပေါ်မှာပြင်လိုက်အဲ့ပြင်လိုက်တဲ့တရေကပုံဒီတိုင်းက download ပြီးတော့ရေးချင်ရေးလို့ရတဲ့ကိစ္စကမီဒီယာတော့လည်းမဆိုင်ဘူးဒါကလီးကြင်ညာပုံလိုက်တာ ตัวนั้นคุณทำดีที่เด็กๆเอาลงมาดูตรงนี้จ้ะตัวที่มาบ่หูจ้ะดูไรจ้ะตอนนั้นอาจจะเป็นเรื่องการทำงานอะไรใครอะไรเนี่ยจะเป็นอะไรตัวอะไรเดียวบ่มาตัวการทำงานทำอยู่จริงๆเราดีอะไรแต่ชาวบ้านถึงจะทำแบบเช่นนี้หมดจ้ะตัวการทำงานดีจริงๆป่ะเด็กตัวนี้ถ้าเกิดว่ามาเช่นนี้เด็กเจ้าเสียเด็กตั้งแต่มาอุจจาระขันธ์อะไรแบบนั้นไอ้เด็กเจ้ามาเด็กเราดีอะไรทำอะไรปีจ้าเสียงอะไรอย่างนี้ไอ้เราโอ้โหเป็นเด็กเราดีเลย ใจจะโน้ตอยู่ตรงนี้มีอะไรมาอย่างปีจ้าเสียงอะไรอย่างนี้ไอ้เราโอ้โหเป็นเด็กเราดีเลยโอ้ใจจะโน้ตอยู่ตรงนี้มีอะไรมาอย่างปีจ้าเสียงอะไรอย่างนี้ไอ้เราโอ้โหเป็นเด็กเราดีเลยโอ้ใจจะโน้ตอยู่ตรงนี้มีอะไรมาอย่างปีจ้าเสียงอะไรอย่างนี้ไอ้เราโอ้โหเป็นเด็กเราดีเลยโอ้ใจจะโน้ตอยู่ตรงนี้มีอะไรมาอย่างปีจ้าเสียงอะไรอย่างนี้ไอ้เราโอ้โหเป็นเด็กเราดีเลยโอ้ใจจะโน้ตอยู่ตรงนี้มีอะไรมาอย่างปีจ้าเ 这些在人就是安全性的了，好，这样呢，表示说明比较，就理想下面这个，如果没有就是欧洲有关方面的这个监督啊和偏见啊，没有不能做明白。
OK， 哦，他们那里国家的别个的说说他的吃的啊嘞，哦，年包下来是你来买的，但没有今天他们，好的，好的，哦，但没有今天的他们那国家的和孙女的你还没拍下来，就那话我这个啥变了，孙女话偏奶奶嘞，是啊，玻璃，这可惜的，就那今天嘛，哦，就那到底孙女话这个，包括孙女说说他的包括的球嘞，是啊，就那在北京买的啥一台嘞，是吧？这话就那太难了啊。
妈妈表示了六套了没去家大了没去我们第二都透过的这些妈的现在转了这种你那个你那一九九八的你那边九九八的那哎是大啊那这个这些妈的背景啊你那个妈听的话了没有
OK， 这下头太难了，过低了没吧？那主要了，今朝路移民的被迫顺利下来吧，过票问太好，就把人难了，啥怕别被忘了。
路途中，突然也有比较比多的个突然慢偏加变的突然的马瑞个，路拉索突然也有某瑞个没被变没打死的猫。啊，可别多的介绍人嘛嘞，多瑞路途嘞表开了瑞个，阿米阿比多的第二偏没表达完嘞。阿曼苏因多瑞个多瑞偏比罗新鲜新鲜的路基路刚被变的太阳嘛吧。啊，苦路突然的马瑞个路拉索突然也有困，突然电视困的个这么来没苏因，路途嘞嘛爱看一大瑞。滴滴恰恰，老么老大瑞，表情也表，内情也内，内内大瑞个比多瑞低价了嘛么好包，但还没撇得毛，路多嘞嘛算内开大瑞，恰嘛开大瑞，表开苏开大瑞，撇撇开大瑞包，阿苏刚买两个，比多瑞滴滴内路密码嘞，阿苦路滴滴没有个，滴滴阿妈毛子高路，苏路么也不路天码嘞。
OK， 所以都是孙女的天嘛，这个天没压力，都老都老大，我们悄悄的，我们属于特别的年龄加吧。所以见到高苗子哦，都苦了没几码嘞，阿苦。你他也是那里，路途过去别个，但是那玛丽啊，过去六年六条，或者中间拿没来啊的些，那边业绩也给啥的有，现在楼盖签名嘛，我再拿些别的要的，我楼也没有来，些也是没有的，路途过去别嘛，新的路，然后拿来路也吧嘞，这签名嘛，这天那玛丽别个表没说嘞，我过路过路你来给啥的新的，过嘛嘞过大问题呢，过别说，在楼啊。后面给啥人信的时候，你说一点，接牛气他的时候，他本来他拍老爹也是我的娃娃哦，哦，不留表面，弟弟娃娃是我们暴露了，然后过老年老干嘛，不业绩也是面临着，过老牛哦，不嘞，不这个的，偏些的叫你啊啦，不留叫，这个偏的了面了，过牛着。
The planet pay would be a carrier, Johnny, or the Miaishi Mabo. Namatic and of Jordan, Conarua, good Udias of Gordalu, General Ruadi, Media, who pinnated her, Choked her, General Lemetaku. Abulas of Ekadaro, Media, General Rua, Lulas of the Rain, you win a cinema, General Pidu Luga, General Ru, a lot of lonely daddy, a lot of good lonely daddy, who be big machine mabo. The Hopa Mutuani, Lady Shide, Palazzo de Cadaro, the Carolization, Media, who go like the machine, a soldier with Pime, Lutene, Louis, Lashilime. The Metacos and the media in the video, who we can in a Pablo Lesro, Kanju Puyaru, no? Pablo Lesro de Cadaro, go Facebook, the social media, the online media, Shijabi, Dihariga, who Kukur and Jora Pied Dwejamulu, ကျွန်တော်တို့ကဒီမီဒီယာကကျတော့တက်ပါတီအနေနဲ့ကျွန်တော်တို့ကဘေးကနေမှပြောပြတာဖြစ်တဲ့ခါကျတော့မီဒီယာကပြောတဲ့ဟာကိုပို့ပြီးတော့မှပြည်သူလူထုအတွက်ပိုယုံကြည်ရတယ်ပေါ့ယုံကြည်ရတဲ့ခါကျတော့မီဒီယာတွေပြောတဲ့ဟာကိုပို့ပြီးတော့မှလက်ခံလို့ဟိုပို့ပြီးတော့မှသဘောကျကြတယ်ပေါ့ဆိုတဲ့ခါကျတော့အဲ့လိုမျိုးလေးတွေတော့ရှိတယ်တယောက်နဲ့တယောက်မတူတာလေးတွေရှိတယ်အဲ့ဒီသဘောသဘာဝကိုဒါတချို့ကျတော့လည်းနားမလည်တာရှိတာပေါ့ဘာလို့လဲဆိုတော့ခုနကဆွေးနွေးတဲ့ဆက်မှလည်းပါတယ်ပေါ့ကျွန်တော်လည်းနားထောင်လိုက်ရပါလဲဆိုတဲ့ခါကျတော့ဟိုကိုယ့်ရဲ့အကြောင်းကိုဟိုကိုကအရင်ကောင်းတာတွေလုပ်ပြတဲ့အချိန်မှာကျတော့ဘယ်သူမှသတင်းမတင်ဘူးပေါ့အဲ balance မရှိဘူးပေါ့ဟိုမကောင်းတာလေးတစ်ခုပါသွားတဲ့အချိန်မှာကျတော့အကုန်လုံးကတင်ခံရတယ်ဆိုတဲ့ခါကျလို့ရှင်သူကနည်းနည်းစိတ်နာသွားတာမျိုးလေးတွေရှိနေတယ်အဲ့ဒီမှာနားလည်မှုတွေကလွဲပြီးတဲ့ခါကျတော့နောက်ပိုင်းမှာကျွန်တော်တို့ကဒီ professional ဖြစ်မှုကလည်းပဲနှစ်ဖက်စလုံးမှာကျွန်တော်အားနေတာတွေ့ရတယ်ဘာလို့လဲဆိုတော့ media relation ဟိုကိုယ်စားလှယ်တွေမှာလည်း media relation ဘိုင်းကိုတိတ်ပြီးတော့မှဟိုမကြွကျင်တာတွေရှိတယ်တစ်ဖက်မှာလည်းပဲဒီ media လောကမှာလည်းပဲကျွန်တော်တို့အစ်စ်လူသစ်တန်းနေရာလည်းများတယ်များတဲ့ခါကျတော့ကျွန်တော်တို့အဲ့မှာအခက်အခဲတွေကလည်းနည်းနည်းများတယ်ပေါ့လူတို့ကိုယ်စားလှယ်တွေကလည်းဒါလူသစ်တန်းနေပဲဆိုတဲ့ခါကျတော့ဒီဟာတွေကကျွန်တော်တို့ဒီခါနေတဲ့ဒီ gap ပေါ့နော်ဒီအဟောက်ကကျွန်တော်တို့ကကျင်းမြောင်းသွားဖို့နဲ့အပြန်အလှန်နားလည်ဖို့ဆိုရင်ကျွန်တော်မြင်တာကတော့ဗာလဲဆိုတော့ definite တစ်ဖက်ရန်သူမဟုတ်ဘူးဆိုတာအရင်ဆုံးသိဖို့လိုတယ် friendly attitude ပေါ့ကျွန်တော်ပြောမယ်ဆိုရင်တော့တယောက်နဲ့တယောက်ခင်မင်ရမယ်ဆိုတဲ့ definite တစ်ဖက်ဟိုအပြုသဘောနဲ့ကျွန်တော်တို့အလုပ်လုပ်ကြရမယ်ဆိုတဲ့စိတ်ဓာတ်ကတော့ကျွန်တော်တို့နှစ်ဖက်စလုံးမနားလည်မှုအခြေခံတည်ဆောက်ဖို့လိုတယ်လို့မြင်တယ်အဲ့ဒီအခြေခံမတည်ဆောက်နိုင်ရင်လည်းကျွန်တော်မရောက် definite တစ်ဖက်ဟိုတိုက်ခိုက်လိုက်မှာပဲဒုက္ခပေးမှာပဲလို့မြင်လို့ရှိရင်ကျွန်တော်တို့ဒီကဏ္ဍကမတိုးတက်တော့ဘူးအခုဆိုရင်ပူဆိုးတာပါလဲဆိုတော့ဒီကျွန်တော်တို့မီဒီယာတွေရဲ့အခန့်ကဏ္ဍကပို့ပြီးတော့ကျင်းကျောင်းလာတာတွေ့ရတယ်တစ်ဖက်မှာနိုင်ငံရေးကြောင်းမလို့ကြည့်ရမဟုတ်ဘူးတစ်ဖက်ဒီ online media အရင် social media တွေအရင်ပွင့်လင်းလာတဲ့အချိန်မှာမီဒီယာတွေရဲ့လုတ်ခွင့်တာကင်ခွင့်ကကျွန်တော်နည်းနည်းပို့ကျင်းလာတာပေါ့ကျင်းလာတဲ့အခါမှာသူကပူကျူးစားရတယ်အားထုတ်ရတာတွေရှိတယ်ကျွန်တော်တို့ကတော့ဒါကိုသဘောပေါက်တယ်ဆိုတဲ့အခါကျတော့ဒါကိုကျွန်တော်တို့ကဟိုကုသလေဒီဈာမကုသလေဒီနဲ့ကျွန်တော်တို့မီဒီယာနဲ့ဈာမဆိုလို့ရှိရင်ဘာလို့ရမလဲဆိုလို့ရှိရင်ကျွန်တော်တို့ကနှစ်ဖက်အပြန်အလှန်လေးစားမှုတစ်ခုတော့ကျွန်တော်တို့တိရှောက်ရမယ်လို့ကျွန်တော်မြင်တယ်မီဒီယာတွေကကျွန်တော်သတင်းမတင်လို့မရဘူးပြည်သူလူထုသိအောင်ကတော့တင်ကိုတင်နေရမှာပဲဟိုသတင်းရယူခွင့်လည်းရှိကိုရှိနေရမှာဟိုအချင်းနဲ့တပြေးညီလည်းကျွန်တော်ရှိနေရမှာပေါ့အဲ့တော့ကုသလေဒီဘက်ကလည်းပဲဒါကိုအပြန်အလှန်သဘောပေါက်ရမယ်လို့ကျွန်တော်တို့မြင်တယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကုသရာသွေးရဲ့သဘောထားရောခင်ဗျကျွန်တော်ခုလိုတစ်ဖက်နဲ့အဖို့တစ်ကလေးတွေဖြစ်နေရတဲ့ကိစ္စတွေကဟိုတစ်ဖက်မှာအလောက်တဘာဝကိုသဘောမပေါက်တာကြောင့်လားဒါမှမဟုတ်ကိုလုတ်တဲ့အလုကမှပိုရေးကြီးရဲ့ဆိုတဲ့အမြင်မျိုးတွေကြောင့်ကွာဟနေရလားဘာကြောင့်လဲ
အရင်ကတော့အခြေခံကြတော့ဆက်ဆက်ပြောရရင်တော့ကျွန်တော်တက်မဲ့သားကိုယ်တွေကပွင့်လင်းပြောရရင်မီဒီယာနာမည်လေးတိုက်နေတယ်ဆိုအဲ့ဒီသဘောသားကြီးပဲသူကတက်နိုင်ရင်ဆောင်ကျင်တယ်တက်နိုင်ရင်မပြောကျင်ဘူးကြဒါပေမဲ့တစ်ခါတလေကြောက်တဲ့သဘောပါလို့အချက်အရာမီဒီယာကိုပြောကျင်တဲ့ကိစ္စမျိုးတွေပေါ်လာတဲ့ခါကျပြန်တော့မှသူကကမန်းကတန်းကျွန်တော်တို့မီဒီယာကိုဆက်ဆက်ပြီးပြောတဲ့ဟာမျိုးလည်းရှိတယ်ဆိုတော့သူတို့ဘက်မှာလည်းလူအဓိကသူတို့ဘက်ကလူအချက်ရှိတယ်ဗျ။ဒါပြောလို့လဲဆိုတော့ဟိုသူတို့ဘက်ကဒီ media friendly ဟလာဖြစ်နေတဲ့ဟိုပါပေါ့နော်အမြင်မျိုးနဲ့ချိတ်ချမှုမျိုးသူတို့ဘက်ကစတင်လို့လူတယ်။ဆိုတော့အခါကျတော့ဟိုအဓိကတော့ဒါသူတို့ကတော့မဆုံမရှိသွားရင်သူတို့ကတော့ဝန်ထမ်းအဖွဲ့ကြီးကနေလာတာဖြစ်တဲ့ကြောင့်မလို့စိတ်နဲ့စိတ်ကျကျွန်တော်တို့ပြားရည်လဲသူတို့စိတ်ကြည့်သေးရင်ကဖြစ်မှာပေါ့နော်။ဆိုတော့အခါကျတော့နောက်တစ်ခုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့လည်းဟလာပြောရဆိုရတဲ့အခါမှာဘာသာပြန်သွားမှာလေတိတ်ကြည့်ဆိုရင်တော့မသိဘူးတိတ်တယ်လေဒါကအခုတိတ်တယ်ပူတယ်ဆိုတော့ကျွန်တော်တို့ဒီတာဝန်ယူတဲ့အချိန်မှာဒီအတာဝန်ရဲ့သဘောတဘာဝကကျွန်တော်တို့မီဒီယာနဲ့ပြောရမယ်ပြောပြရစီပြောရမယ်ဒါပြောမှရှိသူပါရှိသွားတယ်အဲ့ဒီကြောင်ခံရမှာပဲမတတ်နိုင်ဘူးဒါတော့ကျွန်တော်တို့
တာဝန်ယူရမှာပေါ့နော်ကျွန်တ
ော်ဒီလောက်ရဲ့အဓိကလိုအပ်ချက်ဖြစ်တဲ့မီဒီယာနဲ့တွေ့တဲ့ကိစ္စကိုရေတည်းနည်းပြေဖို့လိုတယ်ကိုယ့်ဘက်ကလည်းအမှားယွင်းမရှိအောင်ပြင်ဆင်လာပြီးတော့ကျွန်တော်တို့ဒီဟိုမီဒီယာတွေနဲ့ friendly ဖြစ်အောင်ကျွန်တော်တို့ချင်းတက်ပြီးဟာဟိုတက်တွေနိုင်ငံရှာပြီးတော့ကျွန်တော်တို့ပြေဆိုဆောင်ရွက်တာကျွန်တော်တို့ engagement ပေါ့နော်ကျွန်တော်တို့ ठी ပြတာဟာဟိုခြေဆောက်ကျွန်တော်တို့ဒီကိုယ်စားလှယ်တွေနဲ့မီဒီယာတွေကြားမှာဒီကောင်းပေါ့နဲ့ဆက်ဆံရေးတွေထူထောင်မှုဟာနိုင်ငံရေးကျွန်တော်တို့ဒီအဓိကလက်တော်ကြီးကကျွန်တော်တို့လူတွေဆွေးရဲကျွန်တော်တို့တကယ်ဘာမှမမပြရမယ်ကျွန်တော်မန္တန်ကြီးအဲ့ဒီမန္တန်ကြီးကတာတာရာရာနဲ့ကျွန်တော်တို့ဒီပေါ့နော်ဒီလူရဲ့ရှေ့ကိုမီဒီယာတွေကဆက်ဟာသူထားကြတယ်လေသူတို့ရှိတဲ့စေတော့တန်းကြီးရဲ့ဒီလိုစကားဝါပြောမှုတယ်ဆိုအဲ့ဒါကိုတပ်ပေါ်ကပြည်သူတွေချပူရမယ်သူတို့မီဒီယာတွေဘက်ကလည်းလိုအပ်တဲ့အလားပြည်ပြန်အားနဲ့စိတ်ကြတယ်သူတို့မီဒီယာဆိုရင်တောက်တရာညွန်တရာဟလာဆိုရင်ကစိတ်ကြည့်ကြမတွေ့ရဲကြမင်းဆရာကဖြစ်နေတယ်ဆိုတော့သူတို့ဘက်ကလည်းရှာပြီးကိုယ့်ကိုယ်ကိုလည်းပြည်ပြန်ပြင်ဆင်ရမှာပေါ့နော်ဒါကသူတို့ဘက်အသက်ဖက်လုံးမှလူတွေရဲ့အဲဒီဆရာမဲ့တက်နေပါလေကြ
โอเคကျွန်တော်တို့ဒီဆွနေဝက်အတွက်ကိုစာပေးဖို့ပြီးတော့ဆွနေထားတဲ့နောက်ဆုံးပုဂ္ဂိုလ်တူလည်းရှိနေပါတယ်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျလွတ်တော်ရဲကကိုစလဲ85ရာခိုင်နှုန်းဟာပြည်သူတွေကတိုက်ရိုက်ရွေးချယ်တင်းမြောက်ထားတဲ့ကိုစလဲတွေဖြစ်တာကြောင့်ပြည်သူကိုတာဝန်ယူမှုတာဝန်ခံမှုအပြည့်ရှိကြပါတယ်လ
ဒေါ်ရီထဲမှာဒီကိုယ်စားလှယ်တွေဟာပြည်သူတွေရာသင်ရထိုက်တဲ့အခွင့်အရေးတွေပေးထားတဲ့ဂတိအတိုင်းတကယ်ကျိုးပန်းဆောင်ရွက်နေတာတွေဟုတ်မဟုတ်ကျွန်တော်တို့ပြည်သူတွေကသတင်းသမားတွေစီကနေတဆင့်ကြားသိနေရတဲ့အတွက်ကိုယ်စားလှယ်တွေရဲ့အရေးချင်းကိုမှန်းဆလို့ရနိုင်ပါတယ်။ဒါပြင်ကိုယ်စားလှယ်တွေကိုလည်းထိန်းချောင်းလို့ရနိုင်တယ်လို့ကိုယ်စားလှယ်တော်ကြီးတွေရဲ့သွင်ပြင်လက္ခဏာတွေကို ိစ္စလို့ယူဆမိပါတယ်ဒီလိုဒီမိုကရေစီလမ်းကြောင်းတက်မှတ်ဖို့အတွက်ရောပြည်သူတွေအတွက်ပါအလွန်အကျိုးရှိတဲ့လွတ်တော်သတင်းရယူခွင့်ကိုကန့်သတ်ဖို့25ရာခိုင်နှုန်းတွေကတောင်းဆိုတာဟာလုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်အကြောင်းကတော့ဒီစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းကိုပြည်သူတွေကတိုက်ရိုက်ရွေးချယ်တင်မြှောက်ထားတာမဟုတ်သလိုပြည်သူကိုလည်းတောင်းဝန်ခံထားကြတဲ့သူတွေမဟုတ်ပါဘူးဒီကိုယ်စားလှယ်တွေဟာစစ်ကောင်းဆောင်တွေရဲ့အခွင့်အရေးနဲ့အကျိုးစီးပွားတွေကိုကာကွယ်ရေးအတွက်တစ်ဖက်သက်ရေးဆွဲထားတဲ့2008အခြေခံဥပဒေကိုအခိုင်အမာကာကွယ်နိုင်ရေးအတွက်ကာကြုတ်ကတိုက်ရိုက်ခံထားသူတွေသာဖြစ်ကြပါတယ်။စစ်ကောင်းဆောင်တွေရဲ့အခွင့်အရေးနဲ့အကျိုးစီးပွားကိုထိခိုက်နိုင်မဲ့အဆိုမှန်သမျှဂျိုင်းလူမတ်တက်ရပြီးကန့်ကွက်ဖို့ပဲဖြစ်ပါတယ်။ဒီလိုလွတ်တော်ထဲမှာဘောင်ချင်းချင်းလေးနဲ့ရေးထားတဲ့စာအုပ်ဆင်းကြီးကိုခေါင်းပေါ်ရွက်ပြီးဒေါသရကြီးဂျိုင်းလူမတ်တက်ရကန့်ကွက်နေတဲ့ပုံရိပ်တွေကိုပြည်သူတွေမသိစေချင်လို့လွတ်တော်တဲ့သတင်းယူခွင့်ကန့်သတ်ဖို့တောင်းဆိုတာဟာလုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်
။ဟုတ်ကဲ့ဒါတော့အမေရိကန်ပြောင်းစုကမောင်းထထနာပြေးတာပါ။ဆိုတော့ကျွန်တော်အစီအစဉ်ပြီးဆုံးမှုအချိန်တစ်မိနစ်လောက်တော့ကျန်ပါသေးတယ်။ဆိုတော့နောက်ဆုံးအနေနဲ့ကိုမျိုးစောအောင်အနေနဲ့ပေါ့လေမီဒီယာတွေနဲ့ဆက်ဆံရေးကောင်းဖို့အရေးအကြီးဆုံးလုပ်စီချင်တာဘာများရှိရလို့ပြောနိုင်မလဲခင
်ဗျ။ဒီကကတော့ဗျာကျွန်တော်တို့ကကျွန်တော်အနေနဲ့ဘာမြင်လဲဆိုတော့မီဒီယာနဲ့လွတ်တော်ကိုယ်စားလှယ်နဲ့ဆက်ဆံရေးကောင်းဖို့ပေါ့မီဒီယာကဏ္ဍဟိုကိုယ့်အလုပ်ကိုပို့ပြီးတော့မှအဆင်ပြေပြေလုပ်နိုင်ဖို့ပေါ့ကိုယ်စားလှယ်ရည်ရဲ့ဒီကျွန်တော်တို့တင်ပြချက်ဒီကိုကျွန်တော်တို့ပြည်သူလူထုစီရောက်အောင်မက်ဆေ့တွေပို့နိုင်ဖို့ရောဒါအပြန်အလှန်အကျိုးစီးပွားရှိနေတဲ့အပေါ်မှာပို့ကောင်းဖို့ဆိုလို့ရှိရင်တော့ဒီလွတ်တော်မှာရှိနေတဲ့အခက်အခဲတွေသတင်းယူတဲ့နေရာမှာရှိနေတဲ့အခက်အခဲတွေအင်တာဗျူးတဲ့နေရာမှာရှိနေတဲ့အခက်အခဲတွေကိုဒါလွတ်တော်ဥက္ကဋ္ဌတွေနိုင်ငံကကြီးတွေနဲ့ကျွန်တော်တို့ကတော့မီဒီယာအဖွဲ့တွေနဲ့ဒါအစည်းအဝေးဒါလုပ်ပြီးတော့မှဒါလွတ်တော်ခွင့်ရေးကော်မတီတွေနဲ့ကျွန်တော်တို့ဒါသက်ဆိုင်ရာကော်မတီဥက္ကဋ္ဌတွေပေါ့လေနော်ပါပြီးတော့မှမီဒီယာတွေကလည်းသက်ဆိုင်တဲ့အတူတွေပါပြီးတော့မှကျွန်တော်တို့ဒါဆွေးနွေးဖြေရှာဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
။ဟုတ်ကဲ့ပါဝင်ဆွေးနွေးပေး
မြင်ပါတယ်။အရင်တော့လည်းလုတ်ခဲ့ဘူးတာရှိတယ်
။ဟုတ်ကဲ့
ကိုမျိုးစော်ကြီးကျွန်တော်တို့
အချိန်တစ်လောက်ပဲရတဲ့အတွက်ဒီမြန်မာပဲ
ဆုံးသတ်ပြရစေ
။ပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွှတ်တော်ကိုယ်စားဦးမျိုးစော်တင်ဆက်ဆရာဦးတီယာသွေးနဲ့ပါဝင်ဆွေးနွေးသူတွေတော်တော်ရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်တွေအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါအောင်ရှင
်။ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကော်ဖီအာနန်ဒီကနေ့စနေနေ့မနေ့အစောပိုင်းမှာဆွစ်ဇာလန်နိုင်ငံဘန်မြူကဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။သူကွယ်လွန်ချိန်မှာဇနီးနဲ့ဒီသားသမီး၃အနားမှာရှိနေခဲ့ပါတယ်ကွယ်လွန်ချိန်မှာအသက်80အရွယ်ရှိပြီဖြစ်တဲ့ကိုဖီအာနန်ဟာ1938ခုနှစ်မှာဂါနာနိုင်ငံမှာမူဖားခဲ့ပြီး1998ခုနှစ်ဇန်နဝါရီလကနေ2006ခုနှစ်အထိဒီကုလသမဂ္ဂရဲ့ခုနှစ်ယောက်မြောက်အတွင်းမှုအဖြစ်တာဝန်ထမ်းဆောင်ခဲ့သူပါသူဟာ2000ခုနှစ်ငင်းငယ်နိုဘယ်ဆုရှင်လည်းဖြစ်ပါတယ်သူကွယ်လွန်တဲ့အတွက်ဒီမစ္စကိုဖီအာနန်ဟာကဘာကြီးတာယာလှပဖို့ဆွမ်းဆောင်သူဖြစ်တာကြောင့်ဒီကဘာသူကဘာသားတွေနဲ့အတူထက်တူဝမ်းနဲ့ကြေကွက်မိပါတယ်လို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်း Twitter မှာရေးသားပါတယ်နယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာလည်းဝမ်းနဲ့ကြောင့်အထိတ်အမှတ်အနေနဲ့အလံကိုတိုက်တော်ဝဲလွှင့်ထူထားပါတယ်ပါကစ္စတန်နိုင်ငံမှာဒီနာမည်ကျော်ခရစ်ကတ်အာဂဇာသမားအမရန်ခန်ဟာဒီကနေ့မှာပါကစ္စတန်ဝန်ကြီးချုပ်ဖြစ်ကျန်းသစ္စာချိန်ဆိုပါတယ်ပါကစ္စတန်နိုင်ငံအပေါ်သစ္စာစောင့်တည်မှာဖြစ်ကြောင်းသူ့အနေနဲ့တာဝန်တွေကိုယူသားစွာထိုင်ရင်သာမှာဖြစ်တယ်လို့ဖြစ်တယ်လို့ဒီပါကစ္စတန်အချုပ်အခြာညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုရှေ့ရှုဆောင်ရွက်မှာဖြစ်ကြောင်းအစ္စလာမ်မှာဘက်မှာကျင်းပတဲ့ကျန်းသစ္စာချိန်ဆိုတဲ့အခမ်းအနားတွင်ဝန်ကြီးချုပ်ခန်ကကတိပေးသွားပါတယ်ပါကစ္စတန်လွှတ်တော်ကနေတောက်ချနေမှာခန်ကိုဝန်ကြီးချုပ်အဖြစ်တင်မြှောက်လိုက်တာပါခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါလိမ့်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ဖြန်မနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24.50-51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ကောင်းသောမင်္ဂလာညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.